Welcome to the Voice of America in Burmese.
မင်္ဂလာညမှာဒေါက်တာရှင်များရှင် View American တန်းကနေ2024ခုနှစ်ဇွန်လ18ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio အစီအစဉ်တွေကို Live to Meter 3052တို့ပြင် Live Lab Meter 190တို့ကတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မလေးမကအစီအစဉ်မူပြတောင်းယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျမခင်လေးပါဒီညတော့ထိတန်းရောက်သတင်းတွေကိုအလိမ်မာနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာစစ်ပွဲအရေးဂျေရုဆလင်မှာအစ္စရေးနိုင်ငံသားတွေဆန္ဒပြခဲ့ကြပါတယ်ဒေါအောင်ဆန်းစုကြည်ကိုအီတလီနိုင်ငံအာဘီယက်တစ်ဂက်စထရိုမြို့ရဲ့ဂုံတုဆောင်နိုင်ငံသားဖြစ်စုချင်းမြင့်လိုက်ပါတယ်အွန်လိုင်းရာဇဝတ်မှုနဲ့တရုတ်နိုင်ငံသား150ကိုတရုတ်နိုင်ငံကိုလွှဲပြောင်းပေးလိုက်ပါတယ်ဆိုတဲ့ထိတန်းရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်အခုလောနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်နေရာမှာတော့ရခိုင်ပြည်နယ်ဘက်ကနောက်ဆုံးရစီရေးပဋိပက္ခအခြေအနေနဲ့ပတ်သက်ပြီးတော့
အမလေးရန်ဒီစဉ်ပြန်တော့အတင်းကျွမ်းဆိုင်ဆိုင်ရွာကိုပုံချရတယ်အမလူပြေတယ်လို့ကြားတာပေါ့ရွာလေးကိုကြားတော့ဒါရတယ်ရတယ်လို့ကြားတယ်စိတ်လေးတွေနဲ့တင်းပြလာတယ်မြင်းနဲ့
ဒီခိုင်ဒေတာကတူကပြောပြပေးသွားတာပါဒီကြောင့်သတင်းပြည်စုံကိုတော့နောက်ပိုင်းမှာတင်ဆက်ပေးသွားပါမယ်ဒီသတင်းနဲ့တူမှုပြည်နယ်ဘက်ကကြေးရွာတွေမှာတော့လူရဲမှုတွေရှိတာအပါအဝင်ပဲခူးတိုက်တိုက်ဦးအချင်းတောင်တဲကအခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပါဒါရီနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနိုင်ရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်နောက်ကမ္ဘာဒေါ်လာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒါရီကိုမတင်ဆက်ပေးခင်မှာတော့အခုရင်းဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်လေးနဲ့အတူပြောပြပေးသွားမှာပါရှင
်ဂါဇာစစ်ပွဲနဲ့ပတ်သက်ပြီးအစ္စရေးဝန်ကြီးချုပ်ဘက်ဂျမန်နတန်ယာဟူးရဲ့ကင်တွေပုံကိုမကျေနပ်တဲ့ထောင်နဲ့ချီတဲ့အစ္စရေးပြည်သူတွေဟာမြို့တော်ဂျေရုဆလင်မှာစုဝေးဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတွေဟာအစ္စရေးပါလီမန်အပြင်ဘက်မှာဆန္ဒပြပြီးတဲ့နောက်ဝန်ကြီးချုပ်နတန်ယာဟူးရဲ့နေအိမ်ရှိမှာပါသွားရောက်ဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေကတချို့ကတော့လူအုပ်ကြီးတွေကနေခွဲထွက်ပြီးတော့ရဲအတားစီတွေကိုဖျက်ကျော်ဖို့ကြိုးပမ်းခဲ့ကြပြီးမြင်လုံခြုံရေးတပ်ဖွဲ့ဝင်တွေကတော့ဆန္ဒပြသူတွေကိုမီးတပ်ပိုက်ရေနဲ့ထိုးပြီးတော့လူစုခွဲလိုက်ကြပါတယ်ဂါဇာစစ်ပွဲအတွက်ဝင်ကြီးချုပ်ကဖွဲ့စည်းထားတဲ့စစ်ဘက်ဆိုင်ရာအထူးအဖွဲ့ကိုဖျက်သိမ်းလိုက်ပြီးတဲ့နောက်မှာပဲဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာပါရက်တီချက်သဘောထားမတိုက်ဆိုင်မှုတွေကြောင့်ဝင်ကြီးချုပ်ရဲ့အထူးအဖွဲ့ကနေစစ်ဗိုလ်ချုပ်အောင်နှုတ်ဦးနှုတ်ထွက်ခဲ့ပြီးတဲ့နောက်အဖွဲ့ကိုဖျက်သိမ်းမယ်လို့လည်းအများကခန့်မှန်းနေကြပါတယ်အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရမက်ထရူမေလာကတော့အစ္စရေးဝင်ကြီးချုပ်ကအထူးအဖွဲ့မှာဖျက်သိမ်းတာဟာပြည်တွင်းရေးကိစ္စဖြစ်ပြီးတော့ဝင်ကြီးချုပ်နက်တန်ယာဟူးနဲ့တော့ဆက်လက်ထိတွေ့ဆက်ဆံသွားမှာဖြစ်တယ်လို့ပြောထားပါတယ်ရှင်
လောင်စာစီတူလောင်ထားတဲ့ရုရှားတိုင်ကြီးတွေဒရုန်းနဲ့ပစ်ခတ်တိုက်ခိုက်ခံရပြီးတဲ့နောက်မီးလောင်ပျက်စီးသွားတယ်လို့ရုရှားတာဝန်ရှိသူတွေကပြောပါရယ်ဒီတော့အတွင်းညပိုင်းမှာရုရှားတို့ပစ်လိုက်တဲ့ဒရုန်းရင်ဆယ်စင်းကိုပစ်ချဖျက်ဆီးနိုင်ခဲ့ကြောင်းယူကရိန်းကပြောပါရယ်ရုရှားနိုင်ငံတောင်ပိုင်းရော့ဆာတာဖ်ဒေတာအဇော့ဖ်မြို့မှာရှိတဲ့အဲ့ဒီလောင်စာစီတိုင်ကြီးတွေကိုသူတို့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းဘက်ကဝန်ခံပြောဆိုတာတော့မရှိပါဘူးဒါပေမဲ့အလားတူတိုက်ခတ်မှုမျိုးတွေယူကရိန်းကအရင်ကလုဆောင်ခဲ့ပူးပြီးတော့ရုရှားတို့ရဲ့လောင်စာစီဆိုင်ရာအခြေခံအဆောက်အဦတွေကိုတိုက်ခိုက်ဖျက်ဆီးခြင်းကရုရှားတို့ရဲ့စစ်စင်တိုက်ခတ်မှုကိုထိခိုက်စေတယ်လို့ပြောဆိုပူးပါတယ်ကနအူးစုံစမ်းသိရှိမှုတွေအရာဒီတိုက်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသူမရှိဘူးလို့သိရှိရပြီးတော့ Restop Data အုပ်ချုပ်ရေးမှူး Vitaly Golubak က Telegram လူမှုကွန်ရက်မှာရေးသားထားပါတယ်အဲ့ဒီတိုက်ခိုက်ခံရတဲ့နေရာကမီးကိုညှိတက်ဖို့အတွက်မီးသက်သမား200ကျော်ဆေးလွတ်ခဲ့ကြောင်းရုရှားအရေးပေါ်ကယ်ဆယ်ရေးဝန်ကြီးဌာနကပြောပါရယ်တိုက်ခိုက်ခံရမှုကြောင့်မီးလောင်တဲ့အကျယ်ဝန်းဟာစတူရမ်းမီတာ3200အထိရှိတယ်လို့ဆိုပါရယ်ရှင်
ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ဒီကနေ့မြောက်ကိုရီးယားခီးစဉ်အပေါ်အမေရိကန်နဲ့တောင်ကိုရီးယားကစိုးရိမ်ကြောင်းပြောပါရယ်တရုတ်နိုင်ငံကတော့မြောက်ကိုရီးယားနဲ့ရုရှားကြားကဆက်ဆံရေးမှာကြားဝင်စရာအကြောင်းမရှိဘူးလို့ပြောခဲ့ပါရယ်ရုရှားရဲ့ TASS သတင်းဌာနကတော့နှစ်ရက်ကြာခီးစဉ်တွင်မြောက်ကိုရီးယားနဲ့မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုအစီအစဉ်ကို ရုရှားသမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့လက်မှတ်ရေးထိုးမယ်လို့ပြောထားပါဗျ။လက်မှတ်ရေးထိုးမယ့်အစီအစဉ်အသေးစိတ်ကိုမဖော်ပြပေမဲ့အစောပိုင်းသတင်းတွေထဲမှာတော့ကာကွယ်ရေးဆိုင်ရာကိစ္စတွေပါဝင်မှာဖြစ်ကြောင်းသမ္မတပူတင်ရဲ့လက်ထောက်တဦးကိုကိုးကားပြီးဖော်ပြခဲ့ပါဗျ။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကတော့ပူတင်ရဲ့ခီးစဉ်ကနေရုရှားရဲ့မြောက်ကိုရီးယားစစ်ရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာမှာကိုလက်မခံနိုင်ကြောင်းပြောထားပါဗျ။ရုရှားနဲ့မြောက်ကိုရီးယားကြားပူးပေါင်းဆောင်ရွက်မှုနဲ့ဖလှယ်မှုအလုံးဟာကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုလိုက်နာပြီးတော့ကိုရီးယားကျွန်းဆွေရဲ့တည်ငြိမ်အေးချမ်းရေးအတွက်အထောက်အကူပြုဖို့လိုတယ်လို့လည်းတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူက VOE ကိုပြောပါတယ်။ရုရှားသမ္မတရဲ့မြောက်ကိုရီးယားခီးစဉ်ဟာဆိုရင်နှစ်ပေါင်း20ကျော်အတွင်းပထမဆုံးခီးစဉ်လည်းဖြစ်ပါရဲ့ရှင်။
အဆောင်ချက်တွေတင်းကျပ်စွာချထားတဲ့နှစ်နိုင်ငံနယ်စပ်ဒေသကိုဖြတ်ကျော်ပြီးတော့ဒါဇင်နဲ့ချီတဲ့မြောက်ကိုရီးယားစစ်သားတွေဒီကနေ့ဂျွန်လ18ရက်နေ့မှာတောင်ကိုရီးယားဘက်ကိုဝင်ရောက်လာတာမှာတနက်နယ်တတိပေးပစ်ဖောက်လိုက်တဲ့အတွက်ပြန်ဆုတ်သွားကြတယ်လို့တောင်ကိုရီးယားကပြောပါတယ်တောင်ကိုရီးယားနဲ့နယ်စပ်မှာမြောက်ကိုရီးယားဘက်ကတပ်အင်အားတွေတိုးချလာနေတာမှာအခုလိုနယ်စပ်ဖြတ်ကျော်ဝင်ရောက်လာတာသတင်းနှစ်ပတ်အတွင်းဒါဟာဒုတိယအကြိမ်ဖြစ်ပါတယ်နယ်စပ်မှာထောင်ထားတဲ့မြေမြုပ်မိုင်းပောက်ကွဲခဲ့တဲ့အတွက်မြောက်ကိုရီးယားစစ်သားတချို့ထိခိုက်ဒဏ်ရာရသွားကြောင်းလဲတောင်ကိုရီးယားပူးရဲစစ်ဦးစီးချုပ်များရဲ့အကြီးအကဲကပြောကြားလိုက်ပြီးတော့နှစ်နိုင်ငံဆက်ဆံရေးကျဆင်းလာနေချိန်မှာပဲနယ်စပ်မှာမြောက်ကိုရီးယားဘက်ကခြုံတွေရှင်းထုတ်ပြီးတော့မိုင်းတွေထောင်နေတယ်လို့ဆိုပါတယ်1950ကနေ1953ခုနှစ်အထိဖြစ်ခဲ့တဲ့ကိုရီးယားစစ်ပွဲဟာစစ်ပြေငြိမ်းချမ်းရေးသဘောတူညီချက်နဲ့အဆုံးသတ်ခဲ့ပြီးတော့နှစ်နိုင်ငံကြားရံပတ်တွေအဖြစ်ရှိနေစေဖြစ်ပါတယ်နိုင်ငံအကြားကစစ်မဲ့ဆုံးဟာလည်းကမ္ဘာမှာမြေမြုံပိုင်းအများဆုံးရှိတဲ့နေရာတွေထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ်ဒါပေမဲ့မြောက်ကိုရီးယားဘက်ကဒီစစ်မဲ့ဆုံးမှာမြေမြုံပိုင်းတွေထတ်ချနေသလိုဗျူဟာမြောက်လမ်းတွေကိုပြင်ဆင်မွမ်းမံတာတင်ကားတွေဝင်လာလို့မရအောင်ခံစစ်ကိုထပ်မံတိုးချဲ့တိစောက်တာတွေလုံဆောင်နေတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်မြောက်ကိုရီးယားစစ်သားတွေဒီကနေ့နေဆက်ဖြတ်ကျော်ဝင်ရောက်လာတာဟာအရင်ဂျွန်လ9ရက်နေ့ကဝင်ရောက်ခဲ့တယ်လို့ပဲရွေချက်မရှိဘဲမတော်တဆဖြတ်ကျော်ခဲ့မိပုံရတယ်လို့တောင်ကိုရီးယားပူးရဲစစ်ဦးစီးချုပ်များရဲ့အကြီးအကဲယုံကပြောပါတယ်ရှင်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုံမီတာ32 kHz 9303ညနဲ့9383ညလိုင်းထုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့အင်္ဂါညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံမှာထိမ့်သိမ်းခံထားရတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုအီတလီနိုင်ငံအာပီယက်တီဂရက်ဆိုမြို့ရဲ့ဂုံတူးဆောင်နိုင်ငံသားဖြစ်ဇွန်လ18ရက်နေ့မှာချီးမြှင့်ခဲ့ပါတယ်။အီတလီမြောက်ပိုင်းမီလန်မှာရှိတဲ့အဲ့ဒီမြို့လေးရဲ့မြို့တော်ဝင်ကိုယ်တိုင်ဦးဆောင်ချီးမြှင့်တဲ့ဒီအခမ်းအနားကိုဒေါင်ဆန်းစုကြည်ရဲ့ကိုစားသားဖြစ်သူကင်အဲရစ်ကတက်ရောက်ခဲ့ပါတယ်။ဇွန်လ19ရက်နေ့မှာကြာရောက်မဲ့အသက်89နှစ်မြောက်ဒေါင်ဆန်းစုကြည်ရဲ့မွေးနေ့ကိုအာပီယက်တီဂရက်ဆိုမြို့သူမြို့သားတွေကဂုဏ်ပြုတဲ့အနေနဲ့အခုလိုသူတို့မြို့ရဲ့ဂုံတူးဆောင်နိုင်ငံသားဖြစ်ချီးမြှင့်လာလဲဖြစ်ပါတယ်။ဒီအခမ်းအနားကိုအီတလီလွှတ်တော်အမတ်အပါအဝင်ဒေသဆိုင်ရာကောင်စီဝင်အီတလီနဲ့ဒေါင်ဆန်းစုကြည်ရဲ့တငယ်ချင်းဖြစ်တဲ့အီတလီလွှတ်တော်အမတ်ဟောင်းနဲ့မြန်မာနိုင်ငံဆိုင်ရာအီတလီတန်အမတ်ဟောင်းတို့တက်ရောက်ခဲ့ကြပါတယ်။တာဖြစ်သူကင်မဲရစ်ကတော့သူ့မိခင်ရဲ့စာကိုဒီနှစ်ဇန်နဝါရီလကရခဲ့ပြီးတဲ့နောက်စစ်ကောင်စီကအဆက်အသွယ်ဖြတ်တောက်ခဲ့တာအတွက်ကြောင့်မို့လို့သူ့မိခင်ကိုဗမာထိမ့်သိမ်းထားတယ်လေ။ကျမ်းမာရေးအခြေအနေဘယ်လိုရှိတယ်လဲဆိုတာကိုမသိရသေးဘူးလို့အီတလီသတင်းမီဒီယာတွေကပြောပါတယ်။မြန်မာပြည်မှာလူတိုင်းမလွတ်မြောက်မချင်းဘယ်သူမှလွတ်မြောက်မှာမဟုတ်ဘူးလို့လည်းကင်မဲရစ်ကပြောထားပါတယ်။2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့မှာစစ်တပ်ကအာဏာသိမ်းတဲ့နေ့ကစလို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကိုဖမ်းဆီးခဲ့ပြီးတော့အမှု19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခဲ့ပါဗျ။အဲ့ဒီတည်းက6နှစ်ကိုမနှစ်ဩဂုတ်လ1ရက်နေ့ကလူငင်းချမ်းသာကွင်းနဲ့ရှော့ပေါက်ပေးခဲ့ပါဗျ။ကြံနေသေးတဲ့14မှုအတွက်လက်ရှိမှာထောင်ဒဏ်28နှစ်ကြာခံနေရဆဲဖြစ်ပါရဲ့ရှင်။
နေဆက်ဖြတ်ကျော်ပြီးတော့အွန်လိုင်းရာဇဝတ်မှုကျူးလွန်သူတရုတ်နိုင်ငံသား150ကိုမြန်မာဘက်ကလွှဲပြောင်းပေးရခဲ့ကြောင်းတရုတ်နိုင်ငံပြည်သူ့လုံခြုံရေးဝန်ကြီးဌာနကဒီကနေ့ဂျွန်လ18ရက်နေ့မှာပြောပါရယ်စိုက်ဘာရာဇဝတ်မှုကျူးလွန်သူတွေကိုနှိမ့်နှင်းရေးအတွက်တရုတ်ပြည်သူ့လုံခြုံရေးဝန်ကြီးဌာနနဲ့မြန်မာရဲတပ်ဖွဲ့တို့မနစ်ကစပြီးတော့ထဲထဲဝင်ဝင်ပူးပေါင်းဆောင်ရွက်လာတာမှာရာဇဝတ်မှုကျူးလွန်သူစုစုပေါင်းတရုတ်နိုင်ငံသား4,900ကိုလွှဲပြောင်းပေးရခဲ့ပြီးဖြစ်တယ်လို့တရုတ်တာဝန်ရှိသူတွေကပြောပါရယ် မနေ့ဩဂတ်လအတွင်းတရုတ်ပြည်သူလုံခြုံရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့မြန်မာ၊ထိုင်း၊လာအိုတို့ကတာဝန်ရှိသူတွေထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံခဲ့ကြပြီးတော့မြန်မာနိုင်ငံအခြေစိုက်စိုက်ဘာရာဇဝတ်မှုခိုင်းတွေကိုပူးရဲဆောင်ရွက်ကြမယ်အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်ထိုင်းမြန်မာနယ်စပ်မြရီမြို့အနီးမှာရှိတဲ့ရွှေကုတ်ကူမှာရာဇဝတ်ဂိုင်းတွေကအာတမခေါ်ဆောင်အလုတ်ခိုင်းစီခံရသူနိုင်ငံသားတွေထဲမှာထိုင်းအိန္ဒိယတရုတ်နဲ့လာအိုတို့လိုအိန္ဒိယနိုင်ငံသားတွေပါဝင်တယ်လို့မလေးရှားဖိလစ်ပိုင်စတဲ့တခြားဒေသတွေနိုင်ငံသားတွေလည်းပါဝင်ပါတယ်အဲ့ဒီတဲကနိုင်ငံသားတော်တော်များများကိုကဲထုတ်ပြီးတော့သက်ဆိုင်ရာနိုင်ငံအသီးသီးကိုပြန်လည်လွှဲပြောင်းပေးခဲ့ပြီးဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ရွှေကုတ်ကူကိုနယ်စပ်ဖြတ်ကျော်သွားရောက်ဖို့ပြင်ဆင်နေတယ်လို့မတင်ကားတဲ့ကမ္ဘောဒီးယားနဲ့တရုတ်နိုင်ငံသားစုစုပေါင်း6ဦးကိုထိုင်းနယ်စပ်မဲဆောက်မြို့အနီးမှာထိုင်းအာဏာပိုင်တွေကအခုရက်ပိုင်းမှာပဲဖမ်းဆီးမိခဲ့ပါတယ်ရှင်။
ထိုင်းပြည်စနစ်ကိုထိခိုက်အောင်အသေးရဖြတ်မှုနဲ့တရားစွဲဆိုခံထားရတဲ့ဝင်းကြီးကျုပ်ဟောင်းတက်ဆင်ရှင်တော်ဘက်ကိုတရားရုံးကဒီကနေ့အာမခံနဲ့လွှတ်ပေးလိုက်ပါတယ်။ဘရင်စနစ်ကိုထိခိုက်အောင်အသေးရဖြတ်မှုနဲ့စွဲချက်တင်ပြီးနိုင်ပိုင်းတွင်းမှာပဲဝင်းကြီးကျုပ်ဟောင်းတက်ဆင်ကိုအာမခံနဲ့လွှတ်ပေးလိုက်တာပါ
။မိเจตนาที่จะกล่าวถึงบุคคลที่ได้รับความคุ้มครองตามมาตรา112
ဝင်းကြီးကျုံဟောင်းတက်စင်ရဲ့ရှင်နေဝရက်ချာမွန်ထရီကတက်စင်မှာအပြစ်မရှိကြောင်းနဲ့တရားခွင်မှာတင်သွင်းတဲ့အချက်အလက်တွေဟာရှင်းနောက်ကိုက်ညီမှုမရှိဘူးလို့သတင်းတောက်တွေကပြောခဲ့တာပါတရားရုံးရဲ့ခွင့်ပြုချက်မရဘဲနိုင်ငံပြင်ပထွက်ခွာခွင့်မရှိဆိုတဲ့သတ်မှတ်ချက်နဲ့ဒေါ်လာ13,000ဘိုအာမခံထားပြီးအခုလိုလွှတ်ပေးလိုက်တာလို့ထိုင်းရာဇဝတ်တရားရုံးကပြောပါတယ်တောင်ကိုရီးယားသတင်းတောက်တွေနဲ့ပြည်စုံမင်းမြန်ကန်းမှာဘီယင်စနစ်ကိုထိခိုက်အောင်ပြောဆိုရဲဆိုပြီး2016ခုနှစ်မှာကလေးကသူ့ကိုတရားစွဲခံခဲ့ရတာပါဘီလီယံနာတတိတယောက်ဖြစ်တဲ့ဝင်းကြီးကျော်ဟောင်းတက်စင်ဟာပြည်ပမှာ15နှစ်တင်းရှောင်ခဲ့ပြီးတော့ပြီးခဲ့တဲ့နှစ်ကထိုင်းနိုင်ငံကိုသူ့သဘောနဲ့သူပြန်လာခဲ့တာဖြစ်ပါတယ်ရှင်
ထိုင်းနိုင်ငံမှာလိင်တူဆုံးဖတ်သူချင်းတရားဝင်လက်ထပ်ထိန်းချနိုင်မဲ့ဥပဒေကြမ်းကိုဒီကနေ့ဇူလ18ရက်နေ့မှာထိုင်းအထက်လွှတ်တော်ကတခဲနဲ့မဲခွဲအတည်ပြုလိုက်ပါတယ်ဒီဥပဒေကြမ်းကိုမတ်လကုန်ကလေးကထိုင်းအောက်လွှတ်တော်မှအတည်ပြုခဲ့ပြီးတော့အခုအထက်လွှတ်တော်ကလည်းအတည်ပြုလိုက်ပြီးဖြစ်တဲ့အတွက်ထိုင်းဘီယင်မင်းမြတ်လက်မှတ်ရေးထိုးပြီးရင်ရပ်ပေါင်း120အကျွန်းမှဥပဒေအဖြစ်စတင်အသက်ဝင်မှာဖြစ်ပါတယ်အခုလိုထိုင်းလွှတ်တော်ကအတည်ပြုလိုက်တာကြောင့်ထိုင်းနိုင်ငံဟာအရှိတောင်အရှာမှာ LGBTQ+ တွေအိမ်တော်ပြုမှုဆိုင်ရာအခွင့်အရေးတန်းတူရတဲ့ပထမဆုံးနိုင်ငံဖြစ်လာမှာပါဆယ်စုနှစ်တခုကျော်ရေးဆွဲခဲ့တဲ့ LGBTQ+ လိင်တမှုခွဲလိင်တူဆုံမှတ်သူချင်းတရားဝင်လက်ထပ်ထိန်းချနိုင်မဲ့ဥပဒေကြမ်းကိုထိုင်းနိုင်ငံကအဓိကပါတီကြီးတွေအားလုံးကထောက်ခံထားတာပါဥပဒေအရလိင်တူဆုံမှတ်သူတွေဟာတမယိုးကြအမျိုးသားနဲ့အမျိုးသမီးကြားလက်ထပ်တဲ့အိမ်တော်ဘက်တွေလိုနိုင်ငံသားအခွင့်အရေးရပိုင်ခွင့်တွေကလေးမွေးစားခွင့်နဲ့အမွေဆက်ခံပိုင်ခွင့်တွေတန်းတူရရှိဖို့အာမခံထားပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမိုက်ခလင်းနဲ့အတူကျွန်မအလီမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပြပို့ချက်တွေနဲ့နိုင်ငံတကာသတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အခုရင်းဆုံးတော့ရခိုင်ပြည်နယ်ဘက်ကနောက်ဆုံးရစီးရီးအခြေအနေကိုစပြီးတော့ပြောပြပေးကြပါမယ်။ရခိုင်ပြည်နယ်တောင်ပိုင်းမှာစစ်ကောင်စီနဲ့အရက်ခတ်တပ်တော် AA တို့တိုက်ပွဲတွေဆက်လက်ပြင်းထန်နေတာနဲ့အများအယက်သားထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်။အယက်သားထိခိုက်ဒေဆုံးမှုတွေအတွင်းအယက်သားထိခိုက်ဒေဆုံးမှုတွေအတွက်နိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင့်ရေးလှုပ်ရှားသူတွေစိုးရိမ်နေချိန်မှာပဲနောက်ထပ်သေးသေးတဲ့သတင်းတွေထွက်ပေါ်နေတာပါ။ရခိုင်ပြည်နယ်ဘက်ကစီးရီးပဋိပက္ခနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစန်းကျော်ကပြောပြပေးပါရှင်
။ရခိုင်ပြည်နယ်မှာတိုက်ပွဲတွေကျယ်ပြန့်လာတာနဲ့အမျှဒေသခံတွေထိခိုက်ဒေဆုံးမှုတွေလည်းတိုးလာနေတာပါ။ဒီကနေ့မနက်မှာလဲတောင်ကုန်းမြို့နယ်ကံစိတ်ကျေးရွာမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ဒေဆုံးမှုရှိခဲ့ကြောင်းဒေသခံတူကပြောပါတယ
်။ဒီနေ့ဆိုတော့အမစေနာယူဝန်ကြီးရှိမှာပေါ့။အမလေးရန်ဒီစင်းပြန်တော့အမပတင်းကျွမ်းဆိုင်ဆိုင်ရွာကိုပုံချတယ်လို့ကြားတယ်အမလူပြေတယ်လို့ကြားတာပေါ့ရှိုးကဆွေလေးနှစ်ယောက်ရှိုးကဆွေလေးခဏယောက်ဘာလို့မှအပြေပြုလို့မရသေးဘူးလေဟိုအမြောက်မြော့တော့အမရွာလေးကိုကြားဆိုတော့ဒါရလေးရတယ်လို့ကြားတယ်ဆွေလေးတွေနဲ့တင်းပြေလာတယ်မြင်ခဲ့
တောင်ကုန်းမြို့အနောက်ဖက်ခွနမိုင်လောက်အကွာမှာရှိတဲ့ကန်စိတ်ကျေးရွာမှာတော့တောင်ကုန်းမြို့ကတိုက်ပွဲတွေကနေတင်းရှောင်လာကြတဲ့သူတွေရာနဲ့ချီခိုလုံနေကြတာပါတောင်ကုန်းမြို့နယ်မှာပြီးခဲ့တဲ့ဇွန်လ15ရက်နေ့ကတည်းကစစ်ကောင်စီနဲ့အရခတ်တက်တော် AA ကြားတိုက်ပွဲတွေစတင်ခဲ့တာပါလက်ရှိမှာလည်းစစ်ကောင်စီနဲ့ AA ကြားထိတွေ့တိုက်ပွဲတွေရှိနေတယ်လို့စစ်ကောင်စီရဲ့လေတပ်ရေတပ်လက်နက်ကြီးတပ်တွေကနေတောင်ကုန်းမြို့အနီးနားကျေးရွာတွေကိုပစ်ခတ်နေတယ်လို့တောင်ကုန်းမြို့ခံတွေကပြောပါတယ်တိုက်ပွဲတွေကြောင့်တောင်ကုန်းမြို့ခံအများပြားဟာဘေးလွတ်ရွာထွက်ပြေးနေရတယ်လို့လည်းမြို့ခံတူကပြောပါတယ်
အရန်ပြေကိုပြေးတဲ့လူတွေကပြေးအမအီဖက်ကိုပြေးတဲ့လူတွေကပြေး အလိုပြနေရတာပေါ့ပတင်းဖက်ပြီးတဲ့လူတွေကတော့ဘုံထီတော့အကုန်လုံးပြန်ပြီးအလိုမျိုးဖြစ်နေရတယ်မျိုးပေါ်မှာဆိုတော့လေးပုံတပုံလောက်လဲကျန်တော့တယ်အကုန်လုံးဖုန်ပြုတ်ပြီးနောက်တွေကဖုန်ကြောင့်မှာပြီးဖို့မရှိတဲ့လူကဖုန်ကြောင့်မှာနေရတာပေါ့နောက်ဆိုတော့အမအိမ်ဆောင်တဲ့ဟိုနောက်မှာတယောက်ဒီနောက်မှာတယောက်ဟိုလမ်းမှာတယောက်နှစ်ယောက်ဒီလမ်းမှာတယောက်နှစ်ယောက်အဲ့လောက်ပဲကျန်တယ်အဲ့ဒါကိုကျန်တဲ့လူတွေကအမဖုန်ကိုချင်းတူရင်လည်းအမတိုက်ဆောင်သူကဖုန်ကိုချင်းမတူရဘူးအဲ့လိုလာတော့တာတွေရှိတယ်လေ
တောင်ကုန်းမြို့မှာဆက်လက်နေထိုင်သူတချို့ရှိပေမဲ့အန္တရာယ်ကိုလည်းစိုးရိမ်နေကြပါတယ်
ကျွန်တော်တို့ကတော့စိတ်ကဟိုအပြစ်ပါဘူးဒါတွေကတော့ရခိုင်ကဖြစ်နေရတဲ့လေဒါနဲ့ဖြစ်လာတဲ့မှာမူတည်ပြီးတော့ဒါဟိုပြင်းတင်ပြရမှာပေါ့ရှောင်းပြီးရှောင်းအောင်မှာပေါ့နေလို့ရတဲ့အတိုင်းဒါပြီးတော့နေမှာပေါ့ကိုမျိုးကိုရပဲကိုမျိုးလေးနဲ့စဉ်းစားရတာပေါ့ဒါကဟိုရခိုင်မှာကတော့ကျွန်တော်တို့ကဖြစ်နေတာလေဒါပေမဲ့
ရခိုင်ပြည်နယ်ကတောင်ကုန်းတန်တွဲကြောက်ဖြူအန်းနဲ့မောင်တော်မြို့နယ်တွေမှာစစ်ကောင်စီနဲ့အေအေကြတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။မောင်တော်မြို့နယ်မှာတော့မြို့သိမ်းတိုက်ပွဲစတင်တော့မှဖြစ်တာကြောင့်မြို့ခံတွေဘေးလွတ်ရာကိုတိမ်းရှောင်ပေးကြဖို့အေအေအဖွဲ့ကတတိပေးထားပါတယ်။ရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ထိခိုက်သေဆုံးမှုအခြေအနေတွေအပေါ်လက်တလောစစ်ကောင်စီကသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူး။6လကြာတိုက်ပွဲတွေအတွင်းရခိုင်ပြည်နယ်ကမြို့နယ်ကိုကူးနဲ့ချင်းပြည်နယ်ကပလဲဝါမြို့နယ်တို့ကိုထိမ်းချုပ်ထားကြောင်းအေအေအဖွဲ့ကကြေညာထားတာပါ။အေအေအဖွဲ့ကထိမ်းချုပ်ထားတဲ့နေမျိုးတွေကိုစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာတွေမကြာခဏရှိနေတာကြောင့်အရက်သားသေဆုံးဒဏ်ရာရတာတွေလည်းတိုးလာနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဘက်ကစစ်ကောင်စီနဲ့အရခတ်တပ်တော် AA တို့ကြားကတိုက်ပွဲတွေကြောင်းအရက်သားထိခိုက်သေဆုံးမှုတွေတိုးလာနေတဲ့တဲ့ရင်ကိုကိုစံကျော်ကပြောပြပေးခဲ့တာပါအခုတစ်ခါတော့မွန်ပြည်နယ်ဘက်ကကျေးရွာတွေမှာလူရဲမှုတွေရှိတဲ့တဲ့ရင်ကိုဆက်ပြီးတော့ပြောပြပေးကြပါမယ်စစ်ကောင်စီပြန်ပြီးတော့ထိန်းချုပ်ထားတဲ့မွန်ပြည်နယ်ကော်ဘိတ်မှာဒေသခံတွေရဲ့ OA ပစ္စည်းတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်လူရဲသိမ်းဆည်းနေကြောင်းဒေသခံတွေက view ကိုပြောပါတယ်ပြီးခဲ့တဲ့မတ်လကကော်ဘေးရဲစခန်းကိုတိုင်းရင်းသားလက်နက်ကိုင်ပူးပေါင်းတပ်တွေဝင်ရောက်စီးနှင်တိုက်ခတ်ပြီးနောက်ပိုင်းမှာဒေသခံတွေလုံခြုံရေးအတွက်လည်းစိုးရိမ်နေကြရပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြပေးပါရှင်
။ကရင်ပြည်နယ်နဲ့နယ်စပ်မွန်ပြည်နယ်ဘက်ကဒေသတွေမှာပြီးခဲ့တဲ့လကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာကြောင့်ဘေးလွတ်ရာတိမ်းရှောင်နေကြရတဲ့ကော်ဘေးတယနာဓမ္မသတန်ကလောင်အစားရှိတဲ့ရွာတွေကဒေသခံတချို့နေရပြန်လာပြီးပြန်လည်နေထိုင်ကြပါတယ်စစ်ကောင်စီတပ်တွေဝင်ရောက်တပ်ဆွဲခဲ့တဲ့ရက်ကွက်ကြီးရွာတွေထဲမှာနေအိမ်တွေဖောက်ထွင်းမှုေနောက်ခံရပြီးရွှေငွေမီးဆက်ဆိုလာပြအစားရှိတဲ့တံပိုးကြီးပစ္စည်းတွေကိုမြန်မာစစ်သားတွေကယူဆောင်သွားတယ်လို့ကော်ဘိန်းဘက်ကစစ်ရှောင်ရေးကူညီနေသူတဦးက VOA ကိုပြောပါတယ်
ဒါကြောင့်ဒီတော့နေရရပြပါပဲမအိတ်ောက်ခံသေးတယ်။နေရပြရတော့မသိဘူး။ညာပြည့်တော့မတ်ပြော်ရောသူကမာကားဖောက်ဖောက်တော့ဒီတစ်ပြည့်ကလာကိုလိုက်မှုရယ်။တံပေါ်စီတစ်ပြည့်ဖြစ်မှုရယ်ပဲဒီယူရတာ။ဒီအိမ်တော့ပြည့်စီတယ်အဲ့ဒီကြောက်။အများကြီးဒီလိုယူရတာမိဆက်တယ်ဆလာပြားတယ်ဒါလည်းယူရတာ။ဒီအဝတ်စားကြားမှာသူကမှဆွေငွေတွေခွက်ထားသိတယ်ပေါ့။အဲ့ဒီမျိုးပစ္စည်းတွေကိုယူရတယ်။နောက်တော့စားကြရတဲ့တန်တယ်၊ကြောက်ကြည့်စီစားတယ်၊အင်းမျိုးထောက်ခံသိတာများတယ်
။စစ်ကောင်စီတပ်ဖွဲ့တွေဝင်ရောက်ခဲ့တဲ့တန်ကလောင်တရနာကော့ဆွေအစားရှိတဲ့ကြေးရွာတွေမှာဆိုရင်လဲဆိုင်ကယ်တွေယူဆောင်သွားတယ်လို့လုံခြုံရေးအရာနာမည်မဖော်လိုတဲ့ရွာကန်တဦးက VOA ကိုပြောပြပါတယ်သူမွန်ဘာသာစကားနဲ့ပြောသွားတာကတော့သူတို့နေတဲ့ရက်ွက်မှာဆိုရင်တအိမ်ဝင်တအိမ်ထွက်ဝင်းမွေတယ်ဈေးဆိုင်တွေကုန်းစုံဆိုင်တွေပိုမွေခံရတယ်အစားအသောက်ပစ္စည်းတွေယူသွားတယ်ပြီးတော့မိန်းကလေးတစ်ယောက်မရင်းချင်းခံရတယ်လို့ပြောပါတယ်ကော်ဘိန်းဘက်မှာဆိုရင်ဆိုင်ကယ်တွေမပြောက်ဘူးတန်ကလောင်ရွာတို့တရနာရွာတို့ကော့ဆွေကော့သက်ကျွန်းကုန်းအစားရှိတဲ့ရွာတွေဘက်မှာဆိုင်ကယ်တွေအများကြီးအခိုးခံရတယ်။လူမရှိတဲ့အိမ်တွေအမွေခံရတယ်။တန်ကလောင်ရွာကအိမ်တအိမ်မှာဆိုရင်ဆိုင်ကယ်နှစီးပျောက်သွားတယ်။အဲ့ဒီရွာတွေမှာဆိုင်ကယ်လေးငါးစီးယူသွားတယ်ပြောတယ်။စစ်ကောင်စီကသူတို့ကိုရောင်းစားသွားတာပါ။မွန်ဘာသာနဲ့အဲ့ဒီလိုပြောသွားတာဖြစ်ပါတယ်။ဒေသခံတွေပြောဆိုချက်နဲ့ပတ်သက်ပြီးစစ်ကောင်စီရဲ့မွန်ပြည်နယ်အစိုးရအဖွဲ့တန်ရာဇာတရေးရာဝန်ကြီးဒေါက်တာအောင်မြတ်ကျော်စိန်ကို VOA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရရှိခဲ့ပါဘူး။ဒေသခံတွေအတွက်ဘေးလွတ်ရာမှာခိုလုံနေရတာအချိန်ကြာလာတာနဲ့အမျှအခက်အခဲမျိုးစုံရင်ဆိုင်ရပြီးမိုးတွင်းကာလတွေမှာအဆင်မပြေမှုတွေနဲ့ပုံမိုကြုံတွေ့လာနိုင်တာမို့လုံခြုံမှုမရှိသေးပေမဲ့နေရက်ပြန်လာကြတယ်လို့စစ်ရှောင်အရေးကူညီနေသူတဦးကအခုလိုပြောပါဗျ။ဒီ
တရိဌာန်နဲ့နေရတယ်နောက်တော့ဘုရားရဆောင်းလည်းကြောက်ရတယ်နာသစ်တော်ကြီးအင်းလည်းတော့ကြောက်ရတယ်အမျိုးစော်ကိုကြောက်ရတယ် ဒီမိုးသွင်းပိုင်းတော့တခြားညောင်သွန်းနေမဆိုရင်ဒီအခက်သေးတယ်ကြောင်နေရတယ်လေဒါဆိုညအဲ့မှာသွန်းနေကတ်နေလဲဆိုရက်ဆက်ကဲတို့ရွာဖြစ်တော့ဘောနေနေရတယ်အေးရယ်
ဒီလဂျွန်16ရက်နေ့ကလည်းကောဘင်းကြီးရွာမှာဒရုန်းဘုံသီးနှလုံးပောက်ကွဲခဲ့ပြီးလူအထိကိုက်ရှိမရှိမသိရသေးသလိုဘယ်အဖွဲ့ကလုတ်တလဲဆိုတာကိုလည်းမသိရသေးဘူးလို့ရွာကန်တဦးကပြောပြပါတယ်ပြီးခဲ့တဲ့မတ်လ24ရက်နေ့ကမွန်ကရင်နယ်ဇက်ကောဘင်းကြီးရွာနယ်မြေရဲစခန်းသိမ်းတိုက်ပွဲပြင်းထန်ခဲ့ပြီးကောဘင်းအပအဝင်ကြီးရွာအများအပြားတောင်းနဲ့ချီတဲ့ဒေသခံတွေအိုးအိမ်စွန့်ခွာဘေးလွယာကိုထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်လက်လွတ်ဆုံးရှုံးခဲ့တဲ့ကော်ဘိန်းနယ်မြေရဲစခန်းကိုပြန်လည်ထိန်းချုပ်နိုင်ဖို့ပြီးခဲ့တဲ့ဧပြီလ25ရက်နေ့တုန်းကစစ်ကောင်စီကအင်အားအလုံးရင်းနဲ့လေကြောင်းရေကြောင်းအသုံးပြုပြီးထိုးစစ်ဆင်ပြန်လည်သိမ်းယူခဲ့ပါတယ်အဲ့ဒီနောက်စစ်ကောင်စီလက်အောက်ခံမွန်ပြည်နယ်အစိုးရအဖွဲ့ကဒေသအခြေအနေတည်ငြိမ်မှုရှိနေပြီဖြစ်လို့ဒေသခံတွေနေရပြန်လာကြဖို့တိုက်တွန်းခဲ့တယ်လို့ဒေသခံတွေက VOA ကိုပြောပြပါတယ်။ကြေးဝါဖုန်ကြီးကျောင်းနဲ့ရွာအစွန်အဖျားရက်ွက်တွေမှာလက်ရှိအချိန်အထိစစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားဆဲဖြစ်နေတာကြောင့်နေရပြန်တဲ့ဒေသခံတွေရွာထဲမှာသတိကြီးကြီးနဲ့နေထိုင်နေကြရပါတယ်ခင်ဗျာ။
မွန်ပြည်နယ်ဘက်ကကြေးရွာတွေမှာဒေသခံတွေရဲ့အိုးအိမ်ပစ္စည်းတွေလူရက်ခံနေရတဲ့အကြောင်းကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာပါအခုတော့ပဲခူးတိုင်းဒိုက်ဦးအချင်းထောင်တဲကအခြေအနေကိုတင်ပြပေးကြပါရစေပဲခူးတိုင်းဒိုက်ဦးအချင်းထောင်မှာထောင်အာဏာပိုင်တွေရိုက်နှက်ခဲ့တဲ့နိုင်ငံရေးအကျဉ်းသူ80ထက်မနည်းရှိပြီးတော့အဲ့ဒီထဲက88မျိုးဆက်မန်နူနူအောင်အပါအဝင်9ဦးဟာဦးခေါင်းမှာပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်လို့ PPNN မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကိုရက်ကဗီဒီယိုပြောပါရယ်ရိုင်းနှက်ခံရတဲ့နိုင်ငံရေးအကျဉ်းသူတွေထဲက40ကျော်ဟာဇွန်လ15ရက်နေ့ကဒိုက်ဦးထောင်ကိုပြောင်းရွှေ့ခံခဲ့ရတာပါသူတို့ရောက်တဲ့နေမှာပဲအခုလိုထောင်အာဏာပိုင်တွေရဲ့ရိုင်းနှက်ခံရတာနဲ့ပတ်သက်ဖြစ်ရတဲ့ပတ်သက်လို့ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမဆုမှုပြောပြပေးပါရှင
်ပြီးခဲ့တဲ့ဇွန်လ15ရက်နေ့တုန်းကစိုက်မြော်အကျဉ်းထောင်ကနေပြီးတော့ပြောင်းရွှေ့လာတဲ့နိုင်ငံရေးအကျဉ်းသူ40ကျော်ကိုဒိုက်ဦးအကျဉ်းထောင်အာဏာပိုင်တွေကရှာဖွေစစ်ဆေးပြီးတဲ့နောက်မှာတော့အရင်ကြိုင်မရောထောင်တုန်းကပါလာတဲ့အစားအသောက်တွေကိုသိမ်းယူခဲ့ပါတယ်။အဲ့လိုသိမ်းယူထားတဲ့အစားအသောက်တွေကိုပြန်မပေးတဲ့အတွက်ထောင်ပြောင်းခံရတဲ့နိုင်ငံရေးကျင်းသူတွေကသူတို့ပိုင်ပစ္စည်းတွေကိုပြန်ပြီးတော့တောင်းရကနေထောင်ဝန်ထမ်းတွေရဲ့ရိုက်နှက်တာကိုခံခဲ့ရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးကျင်းသားများကွန်ရက် PPNM ရဲ့ဦးဆောင်ကော်မတီဝင်ဦးတိုက်ထွန်းဦးကအခြေအနေကို VOA ကိုပြောပြပါတယ
်။ဒီတိုက်ဦးကျင်းထောင်မှာလ15ရက်နေ့ညနေပိုင်းလောက်ကတမ်းပိတ်ချိန်မှာပေါ့နော်အဲဒီရိုင်းနှက်မှုတစ်ခုဖြစ်ခဲ့တယ်အဲ့တော့နိုင်ငံချင်းလူ9ဦးကျော်လောက်ကတော့ပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရပြီးမှလက်ရှိတိုက်ဦးစေယုံဆောင်မှာပေါ့နော်မျိုးသမီးနေထားတဲ့စေယုံဆောင်မှာဒီရိုင်းနှက်ခံပြီးမှစီဝါကူတာမှုခံယူနေရတယ်ဗျအဲ30ကျော်လောက်ကလည်းရိုင်းနှက်ခံရရတယ်ဒါပေမဲ့စူးဝါးဝါဆိုတဲ့နေရာမှာမပါဝါဘူးဖြစ်တဲ့အတွက်ဒီရိုင်းနှက်ခံရတော့ညာလဲပေါ့နော်စေယုံဆောင်မှာပို့ပဲနဲ့တိုက်ထဲမှာလက်ရှိထည့်ထားတာရှိရဲ့ဗျအဲ့တော့သူက၄ခွာရင်လည်းပါဝိုင်းပြစ်တော့အဲ့ဒီထောင်ပြောင်းလာတဲ့နိုင်ငံရေးကျင်းသူတွေအပါဝင်မူလထုတ်ဆောင်အဲ့ဒီအဆောင်မှာရှိနေတယ်ပေါ့နော်ဒီမြို့သမီးဆောင်မှာရှိနေတဲ့နိုင်ငံရေးကျင်းသူတွေပါဒီ၄ခွာမှန်တဲ့အတွက်ထိခိုက်ဒဏ်ရာရခဲ့ရမျိုးရှိပါတယ်ဗ
ျအရိုက်ခံရတဲ့အထဲမှာတော့88ငိမ့်ပွေအဖွဲ့ကမန်နူနူအောင်နဲ့မခက်ခက်လွင်တို့ပါပါဝင်ခဲ့ပါတယ်မန်နူနူအောင်ကတော့ဒဏ်ရာအတော်လေးပြင်းထန်တယ်လို့ထောင်နဲ့နှိစက်သူတူကအတည်ပြုပါတယ်ထောင်အာဏာပိုင်တွေရိုက်နှက်ခဲ့တဲ့သူတွေထဲမှာကြိုင်မျောထောင်ကနေပြောင်းလာတဲ့နိုင်ငံရေးအကျဉ်းသူ30ကျော်နဲ့ဒိုက်ဦးထောင်မှာအရင်ကတည်းကအကျဉ်းကျနေတဲ့နိုင်ငံရေးအကျဉ်းသူ50ကျော်ပါဝင်ပါတယ်။ထောင်အာဏာပိုင်တွေကပစ္စည်းတွေကိုပြန်မပေးတဲ့အပြင်မိုးဘော်ကိုထောင်ပြီးတော့တနက်ပစ်ဖောက်ခဲ့တယ်လို့ဦးတိုက်ထွန်းကပြောပြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အကျဉ်းဦးစီးဌာနနဲ့စစ်ကောင်စီပြောခွင့်ရကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းပေမဲ့ပြန်လည်တုံ့ပြန်ဖြေဆိုတာမရှိပါဘူး။နိုင်ငံရေးအကျဉ်းသူများအဖွဲ့ WOPP ရဲ့တာဝန်ရှိသူမဇူးဇူးမေယွန်းကတော့နိုင်ငံရေးအကျဉ်းသားတွေကိုထောင်တွင်းဖိနှိပ်မှုတွေပိုးပြီးတော့တိုးဆောင်ရွက်လာတယ်လို့ထောင်တွင်းကလူခွေချိုးဖောက်ခံရမှုတွေလည်းပိုးပြီးတော့များလာတာမို့လို့အမြန်ဆုံးအရေးယူဆောင်ရွက်ပေးဖို့လိုအပ်နေပါပြီလို့ထောက်ပြပါတယ်
50ကျော်ပေါ့နော်လောက်လေးတွေနဲ့ပြစ်တယ်တနက်တွေနဲ့ရှင်းလျှောက်တယ်ပြီးရခါကြရင်နှစ်မသားချင်းကိုချင်းမစားနာနဲ့ဆေးရီတိုင်းထွာမှုတွေနဲ့အဲမိုက်တဲ့ကောင်မတွေထွက်ခဲ့ပေါ့နော်မရင်းချင်းပဲဆိုတဲ့အနေအထားမျိုးတွေအထိသူတို့တွေဒီလှုပ်ဆောင်နေတာကိုတွေ့ရတယ်ပေါ့နော်အခုလိုမျိုးပေါ့နော်ဒီအမျိုးသမီးတွေကိုယောက်ျားသားကြီးတွေကဒီအတူတချောင်းတော့မရှိတဲ့အမျိုးသမီးတွေကိုဒီလိုမျိုးပေါ့နော်ရရဆက်ဆက်နှိပ်ကုတ်ပြီးတော့ပေါ့နော်ရရဆက်ဆက်ဒီလှုပ်နေကြတာတွေဒီမ တရားဟူဒီမတရားတဲ့ဖြစ်စဉ်ကိုကျမတို့တွေမိမသွားဖို့လိုတယ်ပြီးတဲ့ခါကျရင်ဒီတိုက်ပိတ်အရေးယူခံထားတဲ့နိုင်ငံရေးအကျဉ်းသူတွေစေဝါကူတာခွင့်မရတဲ့နိုင်ငံရေးအကျဉ်းသူတွေကိုအမြန်ဆုံးပေါ့နော်သူတို့ရဲ့ဒီအဆောင်တွေမှာပြန်လည်နေရရရှိရေးနေပေါ့နော်ပြီးတဲ့ခါကျရင်မိသားစုနဲ့တွေ့ဆုံခွင့်ဆိုတာတွေကိုတို့ရဲ့ဒီအခွင့်အရေးတွေပြန်ရဖို့နဲ့ပြီးတဲ့ခါကျရင်ရေးယူနိုင်ဖို့ဝိုင်းဝန်းပြီးတော့လှုပ်ဆောင်ပေးကြပါလို့မေတ္တာရက်ခံချင်ပါတယ
်ဂျွန်လ15ရက်နေ့တုန်းကဒိုင်ဦးထောင်မှာထောင်အာဏာပိုင်တွေရဲ့ရိုက်နှက်ဖိနှိပ်မှုခံရပြီးတဲ့နောက်မှာတော့လက်ရှိမှာနိုင်ငံရေးအကျဉ်းသူ30လောက်ဟာတိုက်ပိတ်ခံထားရတယ်လို့ဦးတိုက်ထွန်းကပြောပြပါတယ်။နိုင်ငံရေးကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AABBB ရဲ့ဂျွန်လ18ရက်နေ့စီရင်နေအရာကတော့မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံတဝန်းလူ 28,000 နီးပါးဖမ်းဆီးခံထားရပြီးတော့အဲ့ဒီထဲက 6,000 ကျော်ဟာထောင်ဒဏ်တွေချမှတ်ခံထားရတယ်လို့ထုတ်ပြန်ထားပါတယ်ရှင်။
ပကိုတိုင်းတိုင်းဦးထောင်မှာအချင်းနိုင်ငံရေးအချင်းသူတွေရိုက်နှက်ခံရတဲ့အခြေအနေကိုမတ်စုမုံကပြောပြပေးခဲ့တာပါ။ဒီညအတွက်ရန်ကုန်ကပေးပို့တဲ့နောက်ဆုံးရသတင်းတွေကတော့ဒီလောက်ပါပဲရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မကိုတင်ဆက်ပေးကြပါမယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမြောက်အတ္တလန္တစ်စစ်စာချုပ်နေတိုမဟာမိတ်အဖွဲ့အစည်းကရန်စတိုဒန်ဘတ်ကိုအေမျိုးရောမှာဂျွန်လ18ရက်နေ့ကလက်ခံတွေ့ဆုံပါတယ်။ဝါရှင်တန်ဒီစီမှာနေတိုးအဖွဲ့ရဲ့နှစ်ပတ်လည်ညီလာခံကျင်းပဖို့မတိုင်ခင်တလတောင်မလိုတဲ့အချိန်မှာအခုလိုတွေ့ဆုံတာပါ။ဒီအကြောင်း VOA အေမျိုးရောသတင်းတောက် Anata Power ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါမယ်
။မြောက် Atlantic စစ်စာချုပ်နေတိုးမဟာမိတ်အဖွဲ့ရဲ့တပ်တန်း85နှစ်တဲ့ဝင်လံချိန်မှာပဲကမ္ဘာမှာကျူးကျော်စစ်ဆက်လက်ဖြစ်ပွားနေတာပါ။ဇွန်လ18ရက်နေ့တနင်္လာနေ့မှာနေတိုးအဖွဲ့အကြီးအကဲယန်စတိုဇန်ဘတ်ဟာရုရှားကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းကိုရေရှည်ဘလို့ထောက်ပံ့ပေးသွားနိုင်မလဲဆိုတာနဲ့ပတ်သက်လို့နေတိုးနှစ်ပတ်လည်ညီလာခံမတိုင်ခင်ဝါရှင်တန် DC ကိုရောက်လာပြီးသမ္မတဂျိုးဘိုင်ဒန်နဲ့အကြိုညှိနှိုင်းဆွေးနွေးတာပါဇူလိုင်မှာကျင်းပမဲ့ညီလာခံမှာအဖွဲ့ဝင်တော်တော်များများဟာသတ်မှတ်ထားတဲ့နေတိုးအဖွဲ့ရန်ပုံငွေဖြစ်တဲ့နိုင်ငံရဲ့အသက်တင်ထုတ်ကုန်တန်ဖိုး GDP 2ရာခိုင်နှုန်းထည့်ဖို့ကတိပြုထားတာကြောင့်သမ္မတဂျိုးဘိုင်ဒန်ကအခုလိုချီးကျူးစကားဆိုပါတယ်
NATO was founded 75 years ago.
NATO ဘွယ်ထူထောင်လာတာ85နှစ်ရှိပါပြီ။အတိတ်ကသင်ခန်းစာတွေကိုကြည့်မယ်ဆိုရင်အတူတကွာရှက်တည်ပြီးခုခံကာကွယ်ဖို့လိုသလိုကျူးကျော်မှုတွေကိုတားဆီးဖို့ကလည်းအရေးကြီးပါတယ်။ Mr. Stoltenberg ရဲ့ဦးဆောင်မှုအောက်မှာ NATO အဖွဲ့ရင်ကဘယ်တော့မှနေမှာမတူအောင်ပို့ပြီးတော့ကြီးထွားခိုင်မာတောင်းတင်းလာပါတယ်။
နေတိုးမဟာမိတ်အဖွဲ့အနေနဲ့ယူကရိန်းကိုအကူအညီအထောက်ပံ့အများဆုံးပေးခဲ့တာဖြစ်ကြောင်း Stoltenberg ကတနင်္လာနေ့ရုံးကပြောပါတယ်။အနာဂတ်မှာနေတိုးအနေနဲ့တစ်နှစ်ကိုအနည်းဆုံးဒေါ်လာ45ဘီလီယံထက်မနည်းထောက်ပံ့ပေးသွားရမှာဖြစ်တယ်လို့လည်းသူကခန့်မှန်းထားပါတယ်
။ At the summit I expect other leaders to agree for NATO to lead.
အမေညီလာမှာနေတိုးအနေနဲ့ယူကရိန်းကိုလက်နက်နဲ့သင်တန်းအကူအညီတွေပေးသွားဖို့ခေါင်းဆောင်တွေသဘောတူမယ်လို့ပြောလင့်ပါတယ်။ဒါကြောင့်လဲရေရှည်နှစ်စဉ်နှစ်တိုင်းရန်ပုံငွေထည့်ဝင်မှုအစီအစဉ်ကိုဆွဖြူလာပါတယ်။ရရှိအကူအညီပေးသွားနိုင်အောင်ပြသမှာသာရုရှားဘက်ကသူတို့အနေနဲ့လက်လျှော့မှရတော့မယ်ဆိုတော့ကိုတတိပြုမိပြီးစစ်ပွဲကိုလည်းအမြန်အဆုံးသတ်နိုင်ပါလိမ့်မယ်ဒီလိုဖြစ်ပါမလားဆိုပြီးထင်စရာအကြောင်းရှိပေမဲ့ရင်းချင်းရဖို့ဒီနည်းလမ်းသာရှိရကြောင်းယူကရိန်းကိုလက်နက်တွေဆက်လက်ထောက်ပံ့ပေးသွားပါမယ
်နေတိုးညီလာခံမှာယူကရိန်းအရေးအဓိကဆွေးနွေးသွားပဲရှိတယ်လို့သုံးသပ်သူတွေကဆိုရတယ်
The main issues still are
ပြီးခဲ့တဲ့ရက်သပတ်တွေအတွင်းအထောက်ပံ့ပေးသွားဖို့ကတိပြုပြီးတဲ့နောက်ပိုင်းမဟာမိတ်အဖွဲ့တွေအနေနဲ့ယူကရိန်းကိုဘာတွေပြောပြပါပြီလဲချိတ်လျှောက်ပြီးတော့ရောနေတိုးနဲ့ယူကရိန်းဆက်ဆံရေးအနေထားကဘယ်လိုရှိလာမှာပါလဲလောလောဆယ်မှာတော့အမေရိကန်စီကနေတဆင့်ယူပြီးနေတိုးကယူကရိန်းကိုစေးလက်နဲ့အကူအညီအပြင်စင်နန်းတွေပူပေါင်းပြီးပေးနေတာပါ
အမေရိကန်နဲ့ဆယ်နှစ်သက်တမ်းလုံခြုံရေးဆိုင်ရာသဘောတူညီချက်ရရှိခဲ့တာကြောင့်အထူးဝမ်းသာကြောင်းယူကရိန်းသမ္မတကပြီးခဲ့တဲ့သတင်းပတ်ကပြောပါရယ်ဒီသဘောတူညီချက်ဟာယူကရိန်းအနေနဲ့အလိုအဆုံးဖြစ်တဲ့နေတိုးအဖွဲ့ဝင်ဖြစ်လာဖို့လမ်းခင်းပေးတယ်လို့ဖြစ်ကြောင်းလည်းသူကပြောပါရယ
် issue of NATO is covered through the text
ဒီသဘောတူညီချက်မှာနေတိုးအဖွဲ့ဝင်ဖြစ်လာဖို့အရေးနဲ့ပတ်သက်တာတွေလည်းပါဝင်ပါရယ်အနာဂတ်မှာယူကရိန်းနိုင်ငံနေတိုးအဖွဲ့ဝင်ဖြစ်လာဖို့အမေရိကန်ပြည်ထောင်စုအနေနဲ့ထောက်ခံသွားမှာဖြစ်ပြီးအခုလုံခြုံရေးဆိုင်ရာသဘောတူညီချက်ဟာယူကရိန်းနေတိုးအဖွဲ့ဝင်ဖြစ်လာဖို့ပေါင်းကူးတရားဖြစ်ကြောင်းလည်းပါဝင်ပါတယ်
။ဒါပေမဲ့လည်းတခြားနေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့သဘောထားကရောဘယ်လိုရှိပါလဲ
Some of them pledging you know
တချို့ကတော့အခြေခံအားဖြင့်အတူပူးပေါင်းကာကွယ်ကြမယ်လို့ပဲကတိပြုထားတာပါ။တချို့ကတော့ရေရှည်ထောက်ပံ့ပေးသွားဖို့သဘောတူထားပါတယ်။ယူကရိန်းကဒီအခြေအနေပေါ်ကနေအကောင်းဆုံးဆောင်ရွက်ဖို့လိုပါတယ်။
ရုရှားကြီးကျော်စစ်ဘလို့အဆုံးသတ်မလဲဆိုတာနေတိုးအပေါ်အဓိကမူတည်နေကြောင်းလဲသူကပြောပါတယ်ဇူလိုင်9ရက်နေ့မှာကျင်းပမဲ့နေတိုးညီလာခံမှာမြောက်အတ္တလန္တစ်ဒေသအရေးအပြင်တခြားလူမျိုးရေးဆိုင်ရာချင်းချောက်မှုတွေရင်ဆိုင်နေရတဲ့ဂျပန်ဩစတြေးလျတောင်ကိုရီးယားနယူးဇီလန်နိုင်ငံခေါင်းဆောင်တွေလည်းတက်ရောက်ဆွေးနွေးကြဖို့ရှိပါတယ်ခင်ဗျာ
နေတိုးအတွင်းရေးမှူးချုပ်နဲ့သမ္မတဘိုင်ဒန်တို့တွေ့ဆုံခဲ့တဲ့တင်ဆောင်မှာကိုကိုအောင်ကပြောပြပေးခဲ့တာပါမကြခင်ထုတ်လွှင့်ပေးမယ့်အစီအစဉ်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmesevoanews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းတွေပိတ်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2024ခုနှစ်ဇွန်လ18ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေ Flight to Meter 32 kHz 9303ညနဲ့9383ည Flight to Meter 51 kHz 5885စနစ်တနင်္ဂနွေမှာဆိုရင်တော့ Flight Lab Meter 190 kHz 1905တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်ဘယ်လ်ဂျီယံနိုင်ငံကနှင်းစီပွဲတော်အကြောင်းတင်ဆက်ပေးထားတဲ့ကမ္ဘာတစ်လွှာခီးသွွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါဒီလိုအပတ်စဉ်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်မှာစစ်မှုရန်ဥပဒေကြောင့်လေယာလုံငန်းမှာလှုပ်သားရှားပါလာတဲ့အကြောင်းတင်ဆက်ပေးထားတဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်စစ်ကောင်စီကနေအမျိုးသမီးတွေကိုစစ်မှုထမ်းခိုင်းမှုဒေသတချို့မှာမကျင်ညာဘဲနဲ့စတင်စည်ရင်းကောက်နေတာဟာကျေးလက်လေယာစိုက်ပျိုးရေးအတွက်နောက်ဆုံးလက်ကျန်လူငယ်လူသားတွေရှားပါအောင်လှုပ်လိုက်တယ်လို့ဖြစ်တယ်လို့ယူဆနေကြပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးတော့ကိုခင်မောင်စိုးမင်းကဒီသတင်းပတ်ရဲ့မြေကြီးရောစာစီစဉ်မှာအခုလိုစူးစီးတင်ဆက်ပေးထားပါတယ်ရှင
်။ဒီနှစ်ဖေဖော်ဝါရီလထဲမှာစစ်ကောင်စီကနေစစ်မှုမထမ်းမနေရအမိန့်ထုတ်ပြန်လိုက်ပြီးနောက်ငကိုကလေးကလှုပ်သားရှားပါနေတဲ့လေယာစိုက်ပျိုးရေးလုပ်ငန်းတွေမှာအားကောင်းမောင်းတန်လုပ်ကိုင်နိုင်တဲ့လူငယ်အမျိုးသားတွေဇာတိရရွာကိုစွန့်ခွာတိမ်းရှောင်ကုန်ကြပါတယ်အဲ့ဒီစစ်မှုထမ်းဥပဒေကိုရှောင်ရှားလိုတဲ့အတွက်လူငယ်အမျိုးသားအများစုဟာအိမ်နီးချင်းနိုင်ငံတွေကိုတရားမဝင်ရောတရားဝင်ရောထွက်ခွာကုန်ကြတာစစ်ကောင်စီကိုလက်နက်ကင်တော်လှန်နေကြတဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေထဲရောက်ကုန်ကြပါတယ်။အဲ့ဒီလိုစစ်မှုမထမ်းမနေရအမိန့်ထဲမှာဒီနှစ်အတွင်းလူငယ်အမျိုးသမီးတွေတော့မပါဝင်သေးဘူးလို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့သတင်းထုတ်ပြန်ရေးခေါင်းဆောင်ဗိုလ်ချုပ်ဇော်မင်းထွန်းတို့ကပြောကြားခဲ့ပါတယ်။အဲ့ဒီလိုကြောင့်ကျေးလက်တွေမှာလူငယ်အမျိုးသားတွေအစားလူငယ်အမျိုးသမီးတွေကစိုက်ပျိုးရေးလုပ်ငန်းတွေကိုအားလုံးလုပ်ကင်ကြရပါတယ်။အရင်ကလူငယ်အမျိုးသားတွေသာလုပ်ကင်ကြတဲ့ယာထွန်နဲ့အလုပ်တွေအပါအဝင်အားအင်အပြည့်သုံးရတဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုအခုလူငယ်အမျိုးသမီးတွေကလုပ်ကင်နေကြရပါတယ်။ဒါပေမဲ့လည်းလူငယ်အမျိုးသားတွေလောက်ကျွမ်းကျင်မှုမရှိတဲ့အတွက်အလုပ်တွင်ကျန်မှုအပိုင်းမှာအားနည်းနေပါတယ်။ဒီလထဲမှာတော့လူငယ်အမျိုးသမီးတွေစစ်မှုတမ်းမှုတိုးတိုးတိတ်တိတ်စည်ရင်းကောက်နေတာတွေလုံနေပြီလို့သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။အထူးသဖြင့်တနင်္သာရီတိုင်းအေရဝတီတိုင်းနဲ့ပဲခူးတိုင်းအတွင်းကဒေသတချို့နဲ့ကျေးရွာတွေမှာဖြစ်ကြပါတယ်။မကွေးတိုင်းအေရဝတီမြစ်အနောက်ဖက်ကန်းကပွင့်ပြူနဲ့မင်းတုံးအပါဝင်မြို့နယ်တချို့ကကျေးရွာတချို့မှာတော့စည်ရင်းကောက်တာရောငွေကောက်တာရောကိုတပြိုင်တည်းလုပ်နေပြီလို့စုံစမ်းသိရှိရပါတယ်။အခုလိုလူငယ်အမျိုးသမီးတွေကိုစစ်မှုထမ်းစည်ရင်းကောက်တာဟာနိုင်ငံရဲ့အဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းကိုအခက်အခဲဆုံးအခြေအနေကိုတွန်းပို့လိုက်တယ်လို့ဖြစ်သွားစေပါတယ်။မကြသေးခင်ကလည်းပြည်ပထွက်ခွာအလုလုခွင့်ကိုစစ်ကောင်စီကတားမြစ်လိုက်တဲ့အတွက်လူငယ်အမျိုးသမီးတွေအနေနဲ့ထွက်ပေါက်တွေပိတ်တယ်လို့ဖြစ်သွားပါတယ်။အဲဒီလိုအခြေအနေတွေကြောင့်လူငယ်အမျိုးသမီးတွေအနေနဲ့တော်လှန်ရေးလက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့လွတ်မြောက်နယ်မြေကိုထွက်ခွာတဲ့လမ်းကြောင်းတစ်ခုပဲရှိတော့တယ်လို့လူငယ်အမျိုးသမီးတဦးကပြောပါတယ်။
သမီးရဲ့အမြင်ကတော့ဗောနော်ဒီစစ်မှုမထမ်းမနေရဥပဒေဆထွက်ကလေးရတိုင်းဟိုယောက်ျားလေးဖြစ်ဖြစ်ကောင်းမိန်းကလေးဖြစ်ဖြစ်ဘလို့အပတ်စင်နေပါရင်မတိခေမတိသေးဘူးဘလို့အခြေအနေဖြစ်မဲ့မှမတိသေးဘူးစစ်မှုထမ်းရမယ်ဆိုရဥပဒေဆကြားကလေးရတိုင်းသမီးဆုံးဖြတ်ချက်တကူကတော့သူတို့လက်ထဲမှာတော့ကိုဘွားအဆုံးမသက်သွားဘူးဖြစ်ချင်ရဖြစ်ပြီးတော့လွမြောက်နေမိထီရအောင်သွားပြီးတော့တော်ထဲမှာပဲကိုဘွားပြစ်ဆက်တာပို့ပြီးတော့မုံမြက်တယ်ပေါ့အဲ့လိုပဲတွေးတယ်ခံယူထားတယ်တွေးထားတယ်ဒီ policy နဲ့ကိုယ့်စီကိုပေါ့နော်ဒါရိုက်ရောက်လာပြီဆိုလို့ရှိရင်ဒီဥပဒေကြီးကသူတို့ထုတ်ပြီဆိုတော့အနည်းနဲ့အမြန်တော့သူတို့ဆွဲဖမ်းလာရင်ဆွဲလာရင်လုတော့မယ်ဘော်ဒါဆွဲရပဲဖြစ်ဖြစ်ဘော်ဒင်ဖမ်းလာပဲဖြစ်ဖြစ်စည်ရင်းတွေကောက်ပြီးရောပဲဖြစ်ဖြစ်လုလို့ရှိရင်တော့သူတို့လက်ထဲကိုစစ်ကောင်စီလက်ထဲကိုတော့အပါမခံပါနဲ့သူတို့နောက်ကိုတော့အပါမခံနဲ့ပေါ့နော်ရဟန်းအနေနဲ့လူမြနေဝင်ရအောင်ထွက်ရင်ထွက်မထွက်ရင်တော့တခြားနီးလန်းနဲ့ပါအကောင်ဆုံးလုတဲ့လဲဆိုတော့တူတင်ဆုံးဖြတ်ပြီးတော့ပလန်ချထားဖို့ပေါ့သမီးရဲ့အမြင်ကတော့ဒီစစ်ကောင်စီကလူငယ်တွေရဲ့အနာဂတ်တွေကိုတပြေပြေနဲ့စိုးရတဲ့စိုးပါအောင်သူကနီးအမျိုးမျိုးနဲ့လုပ်တယ်ပေါ့နော်လူငယ်ဆိုရင်မဲ့ပြည်သူတွေအကုန်လုံးပါပဲဒီလုံကတော့သူတို့အကုန်လုံးတော်လှန်နေတဲ့ဟာကိုဒီထက်ပိုပြီးတော့ပါဝင်ပြီးတော့ပြင်းပြင်းထန်ထန်နဲ့ပြန်တော်လှန်ပြီးတော့သူတို့စနစ်ဆိုးကြီးကိုအပြည့်အဝရိုက်ချိုးနိုင်မှာပဲအဆင်ပြေမှာအခုအချိန်နေနေရတော့လေအခုကသွားအသက်ရွယ်လူငယ်ဆက်ရှင်နှစ်ကနေ35နှစ်အတွင်းလူငယ်တွေပဲဆိုပေမဲ့အသက်ရွယ်အပိုင်းချမရေသူတို့လုံချင်တယ်လို့ policy ကအမျိုးမျိုးပြောင်းလို့ဆိုရင်လို့အခုဆိုလဲဥပဒေတွေကတည်မြဲမှုမရှိဘူးပေါ့သူတို့ထုတ်ချင်တယ်လို့ထုတ်တယ်သူတို့ဆစ်ချင်တယ်လို့ဆစ်တယ်သူတို့ဖမ်းချင်လို့ဖမ်းတယ်ဆိုတော့တမီးအနေနဲ့ကတော့သူတို့ကြာချုံဖို့ပဲအလုံးအသွင်ခွင့်ဆိုင်ပါဖို့လိုတယ်လို့ထင်ပါတယ်ဟုတ
်မြမဆိုရှယ်လီလမ်းစဉ်မဆလာတပါတီအစိုးရကို1988ခုနှစ်ကရှစ်လေးလုံးလူတုစန်းကျင်အုံကြွားမှုကိုစစ်တပ်ကပြစ်ခတ်နှိမ်နင်းခဲ့စဉ်အထိလက်နက်ကင်လမ်းစဉ်ကိုမိဘတွေကစိုးရိမ်ပြီးသဘောတူတာမရှိခဲ့ပါဘူးခေဆက်ဆက်လက်နက်ကင်လမ်းစဉ်ကိုလိုက်ပြီးတောခိုခဲ့ကြတဲ့လူငယ်တွေဟာမိဘတွေမသိအောင်တောထဲကိုခိုးထွက်ခဲ့ကြရပါတယ်ဒါပေမဲ့ခေတ်သမိုင်းမှာမကြုံစဘူးအောင်ဖိနှိပ်ရက်ဆက်တဲ့စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်မှာတော့လူငယ်အမျိုးသားအမျိုးသမီးမိဘတွေရဲ့သဘောထားတွေကတော့ပြောင်းလဲကုန်ကြပါပြီစစ်တပ်ကအမျိုးသမီးတွေကိုစစ်မှုဒဏ်ဖို့စီရင်ကောက်နေတာနဲ့ပတ်သက်ပြီးဘကိုးတိုင်းအတွင်းကမိဘတဦးကလည်းသူတို့သားသမီးတွေကိုတော်လှန်ရေးလွတ်မြောက်နယ်မြေပို့တဲ့လမ်းကိုပဲရွေးချယ်မယ်လို့အခုလိုပြောပါတယ
်စစ်မှုကတော့မထမ်းဘူးရှင်းရှင်းပဲမထမ်းဘူးစင်မူတန်းတော့ဘလို့လို့အဖြစ်ခံလို့တင်းသေးသူတို့ဘက်ကတော့ဘလို့လို့အသေးခံတော့မှာတော့သူတို့ဘက်ကတော့အသေးမခံနိုင်ပါဘူးနည်းရှင်းရှင်းလေးပဲဘူးစင်မူကတော့မထမ်းပါဘူးထမ်းလို့ဘယ်ကိစ္စနဲ့မှဘယ်ပုံစံနဲ့မှမဖြစ်ဘူးသူကတော့နောက်ဆုံးမိတ်နေလို့မှမလုပ်ဘူးဆိုရင်လည်းသူ့ကိုလုတ်အောင်ပို့ပေးတယ်အငယ်မအဲ့လိုပဲပြောတာငါ့ကိုဘယ်ပုံစံနဲ့မှမထမ်းခိုင်းဘူးသူတို့လည်းမထမ်းဘူးပေါ့နော်ဖြစ်အောင်ပဲတခြားအဲ့လိုပဲသူတို့သွားမယ့်နေရာကိုပို့ရမှာပဲလေအဆင်မပြေနိုင်ရင်လည်းပြေတဲ့ပုံစံနဲ့ပဲလွှတ်ရမှာပဲလေသူသမီးကြီးရောသမီးငယ်ရောအခုရှိတယ်လေအဲ့တော့တိုင်ပင်ပြီးတော့မှဖြစ်တဲ့ပုံစံနဲ့ပဲလွှတ်ရမှာပဲအဲ့လိုပဲတွေးတယ်လေကလေးတွေနဲ့တိုင်ပင်ရမှာဘောထဏာတော့သူတို့ဥတွေကတော့ပြီးတဲ့အတိုင်းပါဇက်ပြားမှာပဲရှိတဲ့ဥတွေဆိုတော့ခုတစ်မျိုးတော်ကြတစ်မျိုးခုဘေးကအကုန်လုံးကတော့ဗောနော်သွားတင်နေပြီပေါ့ဘလို့ပုံစံနဲ့သွားသွားခုရောက်ခုပဲလိုတယ်ဆိုပြီးတော့သမီးငယ်ဆန္ဒအဲ့လိုဖြစ်နေတာသူတို့အစိမ်းသမားတွေတောင်းမှာသူတို့စစ်မှုထမ်းရမှာဒါကကြောက်တာ။ဒါလည်းစစ်မှုကတော့မထမ်းဘူးလေအဲ့လိုပြောတာ
။စစ်ကောင်စီအနေနဲ့စစ်မှုမထမ်းမနေရအမိန့်နဲ့လူငယ်တွေကိုအပတ်စဉ်နှစ်အထိစစ်တင်နန်းတွေပေးပြီးဖြစ်ကမကြာခင်မှာအပတ်စဉ်၃စစ်တင်နန်းပေးဖို့လူစုနေပါတယ်။အဲ့ဒီအတွက်လူငယ်အမျိုးသားတွေကိုပေါ်တာဆွဲတာဖမ်းဆီးတာတွေလုပ်နေတယ်လို့လည်းသတင်းတွေထွက်ပေါ်နေပါတယ်။လူငယ်အမျိုးသားတွေတင်နန်းပေးမဲ့အပတ်စဉ်၅ကြာရင်တော့လူငယ်အမျိုးသမီးတွေကိုလည်းစတင်တင်နန်းပေးမှာဖြစ်ပါတယ်။ဒီနေ့အတွင်းအမျိုးသမီးတွေကိုစစ်တင်နန်းခေါ်ယူမှာမဟုတ်ဘူးလို့စစ်ကောင်စီကကြေညာခဲ့ပေမဲ့အပတ်စဉ်ကစစ်တင်နန်းကတော့ဒီနေ့ထဲဖြစ်ဖို့များနေတယ်ဆိုတဲ့အတွက်အဓိပ္ပာယ်ကောက်ရခက်နေတယ်လို့လည်းဆိုကြပါတယ်စစ်ကောင်စီစစ်မှုထမ်းစင်ခေါ်ရေးကော်မတီဥက္ကဋ္ဌဗိုလ်ချုပ်ကြီးတင်အောင်ဆန်းကလည်းစစ်မှုထမ်းရမယ့်အရေးအတွက်မပြည့်မီတဲ့အတွက်ကြက်ကြက်မက်မက်စူဆောင်းကြဖို့မကြခင်ကညွှန်ကြားခဲ့ပါတယ်လူငယ်အမျိုးသမီးတွေကိုစစ်မှုထမ်းဖို့မကြခင်အာရမစူဆောင်းတော်မယ့်အရေးအယောင်တွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးမြေလက်ဒေသကမိခင်တူကအခုလိုသူ့အမြင်ကိုပြောပါတယ်
မိခင်မိအောင်နေနေပေါ့ဘယ်လိုပြောရမလဲမျက်မှတ်တက်ကအမှုထမ်းဖို့ခေါ်လာဆိုရင်တော့လေတမျိုးပေါ့ခုကြတော့မတရားလာကြီးဖြစ်နေအားကြီးကိုလေအားကြီးကိုကြတော့စိတ်ထဲမှာလက်မခံနိုင်ဘူးပေါ့ နမကန်တိုင်းဖြစ်ပြီးအဲ့လားတွေ့ကုန်စူးရင်တာပေါ့စူးရင်ပြီးဟိုဘသူစီကိုကျန်ကျန်တောင်းလို့တောင်းရမယ်လည်းမသိဘူးဖြစ်နေပေါ့ဂူဂူကလာအဲ့လိုမျိုးဖြစ်နေကိုသမီးတွေမဟုတ်ပါဘူးကျန်တဲ့ဒီမိန်းကလေးတွေအကုန်လုံးခေါ်ရဆိုတော့လေအားလုံးတွေ့ကုန်မိခင်တယောက်အနေနဲ့စိတ်ပူလာပေါ့အတုံးချခံရလို့ဖြစ်နေအကုန်လုံးတွေ့ပေါ့နော်စူးရင်တာပေါ့ညီမနိုင်ငံကလေးတွေအကုန်လုံးတွေ့ပေါ့အခုဘက်မှာလည်းအတိတယောက်စီရေဒီသူတို့ဘက်မှာဟုတ်တယ်တဲ့အာစီးရင်လေလိုက်ကောင်းနေမိန်းကလေးတွေအတွက်ဆက်ရှင်နှစ်ကနေ29နှစ်တွင်နဲ့အဲ့လိုမျိုးသူလည်းအဲ့လိုမျိုးပေါ့
အရွယ်ရောက်သူတိုင်းစစ်မှုထမ်းရမယ်ဆိုတဲ့ဥပဒေကိုနိုင်ငံတော်အေးချမ်းသာယာရေးကောင်စီနာအဖလို့ခေါ်တဲ့စစ်အာဏာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေအုပ်ချုပ်ခဲ့စဉ်2010ခုနှစ်နိုဝင်ဘာလ4ရက်နေ့ကပြည်သူ့ဆန္ဒသဘောထားမပါဘဲပြဋ္ဌာန်းခဲ့တာပါ။အဲဒီလိုအရမပြဋ္ဌာန်းခဲ့တဲ့ဥပဒေကိုစစ်အာဏာသိမ်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီနှစ်2024ဖေဖော်ဝါရီလထဲမှာအကောင့်ထဲဖော်မယ်လို့ကြေညာခဲ့ပါတယ်။အဲ့ဒီဥပဒေအရလူငယ်အမျိုးသားဆိုရင်18နှစ်နဲ့35နှစ်ကြာလူငယ်အမျိုးသမီးဆိုရင်အသက်18နှစ်ကနေ29နှစ်အကြာစစ်မှုထမ်းကြရမှာဖြစ်ပါတယ်။အာဏာသိမ်းစစ်ကောင်စီအနေနဲ့တိုင်းရင်းသားလက်နက်ကိုင်နယ်မြေတွေမှာစစ်ရေးအရာအရေးနိုင်နေသလိုမြေပြန့်ဗမာအများစုနေရာတွေမှာလည်းဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကလက်နက်ကိုင်တော်လှန်နေတာတွေကိုရင်ဆိုင်နေကြရတဲ့အတွေ့စစ်အင်အားတွေရောပါနေကြပါတယ်။ဒါအပြင်မျိုးပြတွေမှာလည်းမျိုးပြပျောက်ကြားတွေရဲ့တိုက်ခိုက်တာခံရတဲ့အတွက်စည်ရေးအရာအကျက်တဲမျိုးစုံကြုံတွေ့နေရပါတယ်။အဲ့ဒီအတွက်စစ်အင်အားကိုအာရမဖြည့်ဆည်းဖို့အတွက်စစ်မှုထမ်းဥပဒေကိုအသက်သွင်းတာဖြစ်ပါတယ်။ဒါကြောင့်ကျေးလက်တွေမှာလူငယ်အမျိုးသားတွေကရှောင်သိမ်းကုန်ကြရာကနေအခုအခါမှာတော့လူငယ်အမျိုးသမီးတွေလည်းအာရမစစ်မှုထမ်းခံရမှာကိုစိုးရိမ်ပြီးတိမ်းရှောင်ကြဖို့စီစဉ်နေကြတဲ့အတွက်လေယာစိုက်ပျိုးရေးမှာလှုပ်အားပြတ်လပ်ပြီးအခက်အခဲဆုံးအခြေအနေကိုကြုံလာနိုင်တယ်လို့သုံးသပ်နေကြပါတယ်ခင်ဗျာ
။စစ်မှုရန်ဥပဒေကြောင့်လေယာလုပ်ငန်းမှာလှုပ်သားရှားပါလာမှုအကြောင်းမြေကြီးရောစာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါ။လေယာစိုက်ပျိုးရေးတောင်သူလက်သမားအဆရှိတဲ့အကြောင်းအရာတွေနဲ့ပတ်သက်တဲ့သတင်းတွေသုံးသပ်ချက်အမြင်တွေကိုစူးစီးပြီးတော့ viewer ရဲ့အပတ်စဉ်အင်္ဂါနေ့ညရုပ်မြင်သံကြားပေါ်ကရေဒီယိုအစီအစဉ်မှာနှာစင်ရှုစားနိုင်ပါတယ်။ line 2 meter နဲ့ဖမ်းယူနားထောင်နိုင်တယ်လို့လူရုမိတ်ဆွေရုပ်သံ line မှာလည်းကြည့်ရှုနိုင်ပါတယ်ရှင်။အခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုမတင်ဆက်ပေးခင်မှာမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှာရှင်ချက်ကိုတင်ပြပေးခြင်းပါတယ်။နနစ်ကျော်ကြာရုရှားရဲ့ထိုးစစ်ကိုတိုက်ခိုက်တော်လှန်ရေးအောင်မြင်မှုရနေရကနေနိုင်ငံတကာရဲ့အထောက်အပံ့နှေးကွေးမှုနဲ့ယော်နယ်လာမှုတွေကြောင့်ရခိုင်ယူကရိန်းဘက်ကရုရှားလက်ထဲကနေသိမ်းယူထားတဲ့မြေတွေကိုပြန်လည်ဆုံးရှုံးနေရပါတယ်။တစ်ဖက်မှာလည်းရုရှားရဲ့ဒုံးကျည်နဲ့တိုက်ခတ်မှုကိုယူကရိန်းဘက်ကအလူးလဲခံနေရတာပါ။စစ်ပွဲကြလာတာနဲ့အမျှယူကရိန်းဘက်ကစစ်မြေပြင်မှာဆုံးရှုံးသွားတဲ့တပ်သားတွေကိုပြန်လည်အစားထိုးဖို့အတွက်လိုအပ်ချက်တွေရှိနေတာကြောင့်တပ်သားတွေကိုပြန်လည်အစားထိုးဖို့ယူကရိန်းအစိုးရကယူကရိန်းအကျဉ်းသားတွေကိုစစ်မှုထမ်းဖို့လှုံ့ဆော်နေတဲ့အကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောင်းစားကတင်ဆက်ပေးထားပါတယ်ရှင်
မြန်မာနိုင်ငံမှာအာဏာသိမ်းပြီးတနှစ်ကျော်ကြာမှာရုရှားကျူးကျော်စစ်ခံရတဲ့ယူကရိန်းဟာနှစ်နှစ်ကာလမှာအောင်မြင်မှုတွေရနေပေမဲ့နောက်ပိုင်းမှာအမေရိကန်နဲ့ဥရောပအကူအညီတွေညှော့နယ်လာတာတွေကြောင့်ထိုးစစ်ကနေခံစစ်အနေထားနဲ့ရှုံးနေမှုတွေရှိနေပါတယ်။ယူကရိန်းတွေသိမ်းယူထားတဲ့မြို့တော်တော်များကိုလည်းရုရှားရဲ့တံပြန်စစ်ကြောင့်လက်လွတ်ဆုံးရှုံးနေရပြီးတော့အခုရပိုင်းအတွင်းမှာယူကရိန်းကခါကစ်မြို့ဟာဆိုရင်ရုရှားရဲ့ပုံကျဲမှုကိုလူလဲခံရပါတယ်။တိုက်ပွဲတွေရှုံးနေနေမှုနဲ့အတူမြေပြင်တပ်သားတွေကြာဆုံးမှုတွေများလာတဲ့အမျှစစ်မှုထမ်းအစ်တွေထပ်ပြီးတော့လိုအပ်လာနေပါတယ်။ဒါကြောင့်ယူကရိန်းမှာလူတက်မှုကလွဲပြီးတော့အချင်းကျနေတဲ့အချင်းသားတွေကိုစစ်ပွဲပြီးတဲ့အထိစစ်တိုက်ပေးပါကအချင်းထောင်ကနေလွတ်ငင်းချမ်းသာခွင့်ပေးမယ်လို့ယူကရိန်းအစိုးရကထုတ်ပြန်ထားပါတယ်။ခိုးမှုနဲ့အချင်းကျခံရတဲ့မီကိုလာရော်ဘကာကရုရှားတပ်တွေကိုတိုက်ထုတ်ဖို့အစဉ်နဲ့ဖြစ်နေပြီလို့ပြောပါတယ်
။မာမေဘဝစတရက
ကျွန်တော်ဒီတန်တိုင်နောက်မှာ၅နှစ်ကျော်ကြာတဲ့အမှတ်အသားတွေခြံထားခဲ့ပါတယ်တွေ့ကြုံတွေအများကြီးရခဲ့တယ်လို့နားလဲစရာတွေအများကြီးလည်းရခဲ့ပါတယ်ကျွန်တော်မှစိုးရင်ကြောက်ရွံ့မှုဘာမှရှိမနေတော့ပါဘူ
းဒီကျင်းသားတွေကိုစစ်မှုထမ်းခိုင်းတာဟာအသင်အာရမစေခိုင်းမှုမဟုတ်ပဲအောင်မြင်တဲ့စစ်စစ်ချက်နဲ့တရားရုံးရဲ့ဆုံးဖြတ်ချက်အမိန့်တွေနဲ့ခွင့်ပြုထားတယ်လို့တရားသူကြီးတမတ်ထရိုကချင်ကိုကပြောပါတယ
်ဆောင်းဟောဗနင်းပတာနီယမ်
ဒီကအရေးကြီးတဲ့အချက်ကတော့အကျဉ်းသားတွေဟာစစ်မှုထမ်းဖို့အတွက်လွတ်လွတ်လပ်လပ်သဘောတူကြောင်းနဲ့သူတို့ရဲ့ကျမ်းမာရေးအတွက်အဝင်ခွင့်ကျဖြစ်နေဖို့ကအရေးကြီးပါတယ
်ပရခိုဒတ်တကူဗစ်ကောစလုပ်ချီဇရိုဇမီလာရီရှေနျာဖရာလိုဗောလ်ဆန်ဒရိုတော်ရီ
အလျားသူပဲရုရှားရဲ့ကျေးဇူးသက်ဖြစ်တဲ့ဝန်ကနာတက်ဟာတောင်းချီတဲ့ရုရှားအကျဉ်းသားတွေကိုစုစည်းပြီးတော့ယူကရိန်းရဲ့ရှေ့တန်းမှာ6လအတွင်းတက်ရှင်ပါကအပြစ်ဒဏ်လုံးဝကင်းလွတ်ခွင့်ပေးမယ်လို့မှတ်လုံးပေးပြီးတော့ယူကရိန်းစစ်မြေပြင်မှာတိုက်ဖို့ဆေလွတ်ခဲ့ပါတယ်ယူကရိန်းဆိုရအနေနဲ့လောလောဆယ်အကျဉ်းသား1900ခန့်ကမိစိမ့်ပြနေပြီးတော့အကျဉ်းသား980ကျော်ကိုကာကွယ်ရေးတပ်ဖွဲ့ထံလွှဲပြောင်းထားပြီးဖြစ်တော့လဲတပ်ဖွဲ့ဝင်တွေတို့ကပြင်ဆင်ဖို့လှပေါင်းများစွာကြာနိုင်ပွဲရှိကြောင်းပြောထားပါတယ်ရှေ့တန်းကိုဆေးလွတ်ဖို့အကျဉ်းသား1000ကနေ2000ကြားဆေးလွတ်နိုင်ဖို့မျှော်လင့်ထားကြောင်းယူကရိန်းတရားရေးကပြောကြားထားပါတယ်ကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
ယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်ကိုဟောင်းစားကတင်ဆက်ပေးခဲ့တာပါ VOA မြန်မာဘာသာအသံလွှင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေရပါ့မို့ VOA ရဲ့ website အမျက်နှာ Facebook နဲ့ YouTube တို့ကနေလည်းကြည့်ရှုနိုင်ကြပါတယ်မကြာခင်မှာတော့ American နိုင်ငံရေးအကြောင်းသတင်းဆောင်မနဲ့ကမ္ဘာတလွှာခီးသွားအစီအစဉ်ကိုတင်ဆက်ပေးသွားမှာပါရှင
် VOA American တိုင်းရဲ့ရုပ်သံနဲ့ video ထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်ကျိုးရူဖန်ယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနာဆင်နိုင်ပါသေးတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါသေးတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
် VOA American အတန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်မကြခင်မှာတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်ကိုတင်ဆက်ပေးမှာပါအခုတော့ American နိုင်ငံရေးအကြောင်းသတင်းဆောင်မှအစီအစဉ်ကိုအလှည့်ပေးရအောင်ပါဂါဇာဒေသအတွက်အကူအညီတွေပို့ဆောင်နေတဲ့နေမြေမှာနေဘက်အပြစ်အခက်ရပ်ဆဲသွားမယ်လို့အစ္စရေးစစ်တပ်ကတနင်္ဂနွေနေ့မှာကြေညာပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်အဆိုပြုတဲ့လုံးဝအပြစ်အခက်ရပ်ဆဲရေးအစီအစဉ်အထမြောက်သေးခင်မှာအစ္စရေးကအခုလိုကြေညာတာပါ။ VOA သတင်းတောက် Arash Arabasadi ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါလိမ့်မယ်ရှင်။
အစ္စရေးလက်ရွေးစင်တပ်ဖွဲ့ကဂါဇာကအကြမ်းဖက်သမားတွေခိုးအောင်ရာအဆောက်အုံကိုဝင်ရောက်ဆင်းနင်းပြီးတဲ့နောက်လက်နက်အမြောက်များသိမ်းဆီးရမိတဲ့ဗီဒီယိုကို IDF အစ္စရေးကာကွယ်ရေးတပ်ဖွဲ့ကပြီးခဲ့တဲ့သတင်းပတ်ကောင်မှာထုတ်ပြန်ပါတယ်ဒီဗီဒီယိုအစ်စ်အမှန်ဟုတ်မဟုတ်ကိုတော့ VOA အနေနဲ့တီးကြားအတည်ပြုနိုင်တာမျိုးမရှိပါဘူ
း
အော်တိုဘာ9ရက်2023ခုနှစ်မှာဟာမတ်စ်ကအစ္စရေးကိုဝင်ရောက်ဆင်းနင်းပြီးတဲ့နောက်ဖြစ်ပွားလာတဲ့ Israel Hamas 6လကြာစစ်ပွဲအတွင်းအခုနောက်ဆုံး Israel ရဲ့စီးနင်းမှုဖြစ်ပါတယ်။အနောက်နိုင်ငံတွေကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas နဲ့မဟာမိတ်တပ်တွေဟာ Israel 1200လောက်ကိုတတ်ခဲ့ပြီးတော့တစားကန်250လောက်ကိုလည်းဝင်ရောက်စီးနင်းမှုအတွင်းဖမ်းဆီးခေါ်ဆောင်သွားတာပါ။အဲဒီနောက် Israel ကပါလက်စတိုင်းနယ်မြေအတွင်းတံပြန်ထိုးစစ်ဆင်ရမှာအရက်သားအများပြားပါဝင်တဲ့ပါလက်စတိုင်း 38,000 ကျော်တည်ဆုံးခဲ့တယ်လို့ဟာမတ်စ်ထိန်းချုပ်တဲ့ဂါဇာကျမ်းမာရေးဌာနကပြောပါတယ်။ Israel ဘက်ကဂါဇာဒေသဝင်ဘက်ကိုထိန်းချုပ်ထားတာကြောင့်အစားအစာတောက်သုံးရေလောင်စာဆီနဲ့ဆေးဝါးတွေပို့ဖို့အခက်တွေ့နေပြီးတော့ဒီလိုအခြေအနေကြောင့်အားလုံးဘေးဒုက္ခစုကြီးကြရောက်စေလိမ့်မယ်လို့ကုလသမဂ္ဂကလာပေါင်းများစွာသတိပေးနေပါတယ်။ဒီလိုအချိန်မှာပဲဂါဇာကမ်းမြောင်တောင်ပိုင်းကထိုးစစ်ကိုမနေ့9နာရီကနေညနေဆောင်4နာရီအထိရပ်ဆိုင်းထားမယ်လို့အစ္စရေးစစ်တပ်ကကြေညာခဲ့တာပါ။နောက်ထပ်တစ်စုံတရာထပ်မံမကြေညာမချင်းအကူအညီထောက်ပံ့ပစ္စည်းတွေပို့ဆောင်권လည်းပြုလိုက်တာကြောင့်လာပေါင်းများစွာအခက်ကြုံကြတဲ့အကူအညီပေးရေးအဖွဲ့တွေအနေနဲ့ပစ္စည်းတွေဘေးအန္တရာယ်ကင်းကင်းနဲ့ပို့ဆောင်နိုင်ပါပြီ
။ Here we have really a protection disaster.
အကာအကွယ်ရေနဲ့တန်ရှင်းရေးပစ္စည်းတွေလုံးဝလိုအပ်နေပါတယ်။လူတွေဟာလမ်းပေါ်ပင်လယ်ကမ်းစပ်နဲ့ကျုံရနေရာတွေမှာဖြစ်တယ်လို့နေနေရတာပါ။ပစ္စည်းတွေပို့မယ်ဆိုရင်ရောင်းစိုးလမ်းတွေကနေကားနဲ့ပို့ကြရပါတယ်
။ဂါဇာကမ်းမြောက်ရော်ဖာဒေသကအစ္စရေးဟာမတ်စ်တိုက်ပွဲအတွင်းအစ္စရေးတပ်ဖွဲ့ဝင်8ဦးသေဆုံးကြောင်း
်ဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကကြေညာပြီးတဲ့နောက်နေ့ပတ်မှာအပြည့်ရဖို့အစ္စရေးကအခုလိုကြေညာတာပါကြဆုံးတဲ့အစ္စရေးတပ်ဖွဲ့ဝင်အရေးအတွက်ဟာအခုလပိုင်းတိုက်ပွဲတွေအတွင်းအများဆုံးကြဆုံးတဲ့စစ်သည်အရေးအတွက်လည်းဖြစ်ပါတယ်ကာလန်ဘေးမှာထောင်ထားတဲ့ဘုံဒါမှမဟုတ်တင်ကားပြင်မဆိုင်နဲ့အပြစ်ခံရတာလို့လည်းနေတန်ယာဟုကပြောပါတယ်အစ္စရေးလူထုကတော့နေတန်ယာဟုအစိုးရကိုအပတ်စဉ်ဆက်လက်ဆန္ဒပြနေပြီးစစ်ပွဲအဆုံးသတ်ဖို့နဲ့ဟာမတ်စ်တွေဖမ်းထားတဲ့တရားခံတွေလွတ်မြောက်ရေးတောင်းဆိုကြပါတယ်မွတ်စလင်တို့ရဲ့ It All Order ပွဲတော်ကျင်းပနေချိန်မှာအပြစ်ခတ်ရဆဲထားပြီးတော့ထောက်ပံ့ရေးပစ္စည်းတွေလည်းလွတ်လွတ်လပ်လပ်ပို့ဆောင်လို့ရတာပါအရင်ကတော့ It ပွဲတော်ကိုနေအိမ်မှာကျင်းပလို့ရှိတဲ့ပါလက်စတိုင်းတွေဟာလာပေါင်းများစွာစစ်ပွဲကြောင့်ခုအခါအပြည့်စည်ပုံကြီးကြမှာဝိပ္ပစီကောင်းနေကြပါလိမ့်မယ
်ဂါဇာနေပတ်တိုက်ခတ်မှုအစ္စရေးရစဲရေးအကြောင်းအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်မှာကိုအောင်ကတင်ဆက်ပေးခဲ့တာပါ View America အတန်လွင့်အစီအစဉ်တွေကိုတော့လူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှည့်ပါဒီတစ်ပတ်တော့ Bulgaria နိုင်ငံကနှင်းစီပွဲတော်အကြောင်းပြောပြပေးထားပါတယ် Balkan ဒေသမှာရှိတဲ့ Bulgaria နိုင်ငံက Kazanlek နှင်းစီပွဲတော်ကိုလာကြသူအများဆုံးကအာရှကခီးသွားဧည့်သည်တွေဖြစ်နေပါတယ်ဘာကြောင့်လဲဆိုတာကိုတော့မဆုမြတ်မွန်နဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားလေ့လာကြရအောင်ပါရှင်
ဘူလ်ဂေးရီးယားနိုင်ငံအလဲပိုင်းကာဇန်လက်ဒေသတွေကနှင်းစီတောင်ကြားဟာကဘာမှာနှင်းစီအစီအများဆုံးထောက်လုပ်တင်ပို့နေတဲ့ဒေသတစ်ခုဖြစ်ပါတယ်မိုင်ပေါင်း80လောက်ရှည်လျားပြီးတော့မိုင်30အကျယ်ရှိတဲ့နှင်းစီတောင်ကြားဒေသမှာနှင်းစီစိုက်ခင်းအေက1000ကျော်ရှိပါတယ်ကဘာမှာအရေးသွေးအကောင်းဆုံးလို့ကြဲကြဲပြန့်ပြန့်လက်ခံထားကြတဲ့နှင်းစီအစီတွေကိုမာဒါဆင်အမျိုးအစားနှင်းစီတွေကနေထောက်လုပ်နေကြတာဖြစ်ပါတယ်ဘူလ်ဂေးရီးယားနိုင်ငံနဲ့ကာဇန်လက်နှင်းစီတောင်ကြားဒေသရဲ့ယဉ်ကျေးမှုနဲ့စီးပွားရေးအတွက်အရေးပါတဲ့နှင်းစီတွေကိုຫນွေဥပေါင်းရောက်လို့ဆုခုအစီထုတ်လုပ်ပြီးချိန်ရောက်တိုင်းမှာနှင်းစီပွဲတော်ကိုကျင်းပပါရယ်ဒီနှစ်2024ခုနှစ်ပွဲတော်ကိုတော့ဂျွန်လဇန်တို့ကကျင်းပခဲ့ပါရယ်ဒေသခံတွေအလေးထားတဲ့ဘူလ်ဂေးရီးယားကနှင်းစီပွဲတော်ဟာအခုဆိုရင်နိုင်ငံဆောင်ကကမ္ဘာလှည့်ဧည့်သည်တွေတကူးတကလာလည်နေကြတဲ့ပွဲတော်တစ်ခုဖြစ်နေပါပြီအခုနှစ်မှာနှင်းစီတွေပိုအထွက်တိုးတာကြောင့်ကာဇန်လက်မြို့မှာကျင်းပတဲ့ပွဲတော်ဟာပို့ပြီးတော့ထူးခြားတယ်လို့မြို့တော်ဝန်ကပြောပြပါရယ
်ပရက်စနစ်ကနာရောစတဲအမစဝတ်တ121
နိစီပွဲတော်ကိုကျင်းပတာဒီနှစ်က120ကြိမ်မြောက်ဖြစ်ပါရယ်ဘူလ်ဂေးရီးယားနိုင်ငံရဲ့တင်ကြတာဖြစ်တဲ့ဘူလ်ဂေးရီးယားဒါမာစင်နှင်းစီတွေရှင်သန်နေအောင်ထိန်းသိမ်းကြတဲ့သူတွေနှင်းစီအစီထုတ်လုပ်ငန်းလုပ်ကြတဲ့သူတွေနောက်နှင်းစီတွေကိုရောင်းဝယ်နေကြတဲ့ကုန်တွေရဲ့လုဆောင်မှုတွေကိုပို့ပြီးတော့သိရှိကြအောင်လို့နှစ်စဉ်လုပ်တဲ့ပွဲတော်ဖြစ်ပါရယ်ဒီနှစ်ကမနှစ်ကထက်နှင်းစီတွေနှစ်ဆပိုးပြီးတော့ထွက်တာမို့ပိုးပြီးတော့ထူးခြားတဲ့ပွဲတွေရှိပါလိမ့်မယ
်ဒီဒေသမှာ16ရာစုတဲကစားလို့နှင်းစီအစီကိုထုတ်လုပ်အသုံးပြုလာခဲ့ကြတာဖြစ်ပြီးတော့ပထမဆုံးနှင်းစီအစီထုတ်လုပ်တဲ့လုပ်ငန်းကို1820ခုနှစ်မှာတည်းကစတင်ခဲ့တာဖြစ်ပါတယ်အဲ့ဒီတည်းကဘူလ်ဂေးရီးယားကနှင်းစီအစီတွေဟာကမ္ဘာဈေးကွက်မှာထိတ်တန့်နေရရခဲ့ပါတယ်လွန်ခဲ့တဲ့နှစ်ပေါင်းရာကျော်တည်းကနှင်းစီတွေကိုပေါင်းခံပြီးအစီထုတ်လုပ်တဲ့နီကိုကာဇန်လက်တမိုင်းပြရိုက်ကအဲလန်ညွန်ကပွဲတော်မှာတရုတ်ပြရှင်းပြပါရယ
်စတဝါဆာတကူယာတူအေပရနတ်စ်အေကန်ရေရှင်ယာကာဇန်
ကူမရီနေရတာကိုအာလန်ဘတ်လို့ခေါ်ပါတယ်ပြင်သစ်ပါလာစကပေါင်းခံခြင်းကလာတာပါဒီမှာနှင်းစီပန်းကီလို20နဲ့ရေလီတာ80ထည့်ပြီးပေါင်းထားပါတယ်ထွက်လာတဲ့အငွေကအေးအောင်လှုပ်ထားတဲ့ပိုက်ကိုဖြတ်သွားချိန်မှာနှင်းစီနဲ့မှွေးနေတဲ့အရည်တွေဖြစ်ပြောင်းလဲသွားပြီးတစ်ဖက်မှာခံထားတဲ့ပုံနဲ့ကျလာပါတယ်ဒီနည်းနဲ့နှင်းစီအစီထုတ်ကြတာဖြစ်ပါတယ
်အခုလိုဒေသခံတွေရဲ့ရိုးရာညှိအတိုင်းနှင်းစီအစီထုတ်လုပ်ပုံတွေရိုးရာအကရေအစားအသောက်တွေနဲ့ဆင်နွှဲတဲ့နှင်းစီပွဲတော်မှာပါဝင်ဆင်နွှဲကြတဲ့နိုင်ငံဆောင်ကဧည့်သည်တွေကလည်းမတူညီတဲ့ယဉ်ကျေးမှုအတွေ့အကြုံတွေကြောင့်သဘောကျကြပါတယ်
I think it's beautiful just to see how important the rose oil and the
nasi yasi thot de loungan ne pwe daw ga di ga lu re atwa blaw taw a ye ba de le so ra myin ya da wan ta sia kaung ma de tacha du re ko le tharo ye che mu thong san re ko ti shi khan sa nai aw gita re a ka re a sa taw re ne pwe daw ko jin ba ni da mo a long pa win sin nwe ja da tait lou sha pyo bu kaung ma de
Balkan chun swe a shi bai ma ti shi de Bulgaria nai ngan haနိုင်ငံတစ်ခုအဖြစ်သေးချဖြစ်မလာခင်တုန်းကရောမ Greek နဲ့ Byzantine Empire တွေလက်အောက်မှာရှိခဲ့ပါတယ်။ နောက်ပိုင်းဆိုဗီယက်ပြည်ထောင်စုအုပ်ချုပ်မှုအောက်ရောက်ခဲ့ပေမဲ့အခုတော့ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်နေပါပြီ။နှင်းစီပွဲတော်အပါအဝင်ရှေးဟောင်းသမိုင်းရင်ကျေးမှုလေ့လာစရာတွေကြောင့်ခီးသွွားလုပ်ငန်းဟာကာဇန်လက်ဒေတာအတွက်အထူးကဝင်ငွေရှာပေးနေတဲ့လုပ်ငန်းတစ်ခုဖြစ်နေပါတယ်။
Es участницы в шествии то что будут 6000 человека.
ဘွဲ့တော်စတင်ချိန်မှာပါဝင်သူ 6000 လောက်ရှိပါတယ်။လာလေတဲ့ဧည့်သည်တွေကတော့တောင်းချီရှိပါတယ်။ COVID ကပ်ရောဂါကြီးပြီးသွားချိန်နောက်ပိုင်းအရင်ချိန်ကလိုခီးသွားဧည့်သည်တွေပုံမှန်ပြန်လာကြတာတွေ့ရပါတယ်။အခု2024ခုနှစ်အတွင်းကမ္ဘာတဝန်းကလာလေတဲ့သူတသိန်းအထိစံချိန်တင်များမယ်လို့မျှော်လင့်ထားပါတယ်
။နှင်းစီတောင်ကြားဒေသကိုအဓိကလာလေနေတဲ့ဧည့်သည်တွေကအာရှနိုင်ငံတွေကဖြစ်ပါတယ်။
Tokyo Manai Mnogo Gosti od Kitai od Yujna Korea
ဒီတော့ဧည့်သည်တွေထဲမှာအများဆုံးကတရုတ်နိုင်ငံနဲ့တောင်ကိုရီးယားနိုင်ငံတို့ကလာကြတဲ့ဧည့်သည်တွေများပါတယ်။ဗီယက်နမ်ကဧည့်သည်တွေလည်းလာလေကြပါတယ်။ဥရောပတစ်ထိုက်လုံးကဧည့်သည်တွေရောအမေရိကကရောလာကြပါတယ်။ကျမတို့ကတော့အားလုံးကိုဝမ်းသာစွာနဲ့ကျူးစွနေပါတယ်
။အခုလိုဧည့်သည်တွေကိုဆွဲဆောင်ထားတဲ့ Bulgaria နိုင်ငံနှင်းစီတောင်ကြားဒေသကထွက်တဲ့နှင်းစီပွင့်ပတ်နှင်းစီအေးနှင်းစီအစီတွေကိုရေနွေးချမ်းလိုတောက်တာကစပြီးတော့ရေမွေးနဲ့အလှကုန်တွေမာတယ်မကဘရန်ဒီအရက်ထောက်လုပ်တဲ့အထက်မှာပါထည့်ပြီးတော့အသုံးပြုကြပါတယ်နိုင်ငံတကာအလှကုန်လုပ်ငန်းတွေမှာအသုံးပြုနေကြတဲ့အကောင်းဆုံးနှင်းစီအစီတွေရအောင်စိုက်ပျိုးတဲ့ဒေသရဲ့မိုးလေဝသအခြေအနေကအရေးကြီးတယ်လို့စိုက်ပျိုးသူတွေကရှင်းပြပါတယ
်ပါဒတ်နီစကီတెంပရာတိုရီအပရဇီနီယာတော့ပူ
မနက်စောစောပိုင်းအပူချိန်နှဲပြီးနေ့လယ်ပိုင်းမှာနွေးတာကြောင့်ညပိုင်းရောက်ပြီးဆိုရင်ငွေရည်ဖွဲ့ပြီးနှင်းစီပွင့်ဖက်တွေပေါ်ရေဖြန်းထားသလိုရေစက်ကလေးတွေတင်ပြီးအစီထုတ်ဖို့အကောင်းဆုံးအခြေအနေမျိုးဖြစ်လာကြပါတယ
်။အရေးအသွေးအကောင်းဆုံးနှင်းစီအစီတွေကိုရနိုင်ဖို့နှင်းစီပန်းတွေကိုဆွတ်ခူးပြီးတော့24နာရီအတွင်းမှာပေါင်းတင်အစီထုတ်လုပ်ကြရပါတယ်။ကမ္ဘာမှာဥတုရာသီတွေပြောင်းလဲဖောက်ပြန်လာနေတာကြောင့်စောင်းရာသီဆိုအရင်လောက်မအေးတော့ပဲမတ်လလောက်ထဲကတော်တော်လေးပူနေတာကြောင့်ပုံမှန်ထက်ကိုတလလောက်ဆောပြီးတော့မေလာမှာနှင်းစီပန်းတွေကိုစုခူးခဲ့ကြရပါတယ်။တရားရာဂိုင်းနှုံးနှင်းစီအစီစစ်စစ်1ကီလိုဂရမ်ရနိုင်ဖို့အတွက်ကီလိုဂရမ်4000လောက်နဲ့ညီများတဲ့နှင်းစီပွင့်ပတ်တွေကိုပေါင်းတဲ့အငွေ့ခံပြီးတော့ထောက်လုပ်ကြရပါတယ်
။ For principle ce nous ne coûte 3 tonnes rosettes.
ပုံမှန်အားဖြင့်နှင်းစီအစီ1ကီလိုဂရမ်ထွက်ဖို့နှင်းစီ3တန်လောက်ကိုပေါင်းခံရပါတယ်။ဒီနှင်းအခြေအနေနဲ့ပူကောင်းတာကြောင့်နှင်းစီလုပ်ငန်းလုပ်သူတွေအတွက်ထောက်လုပ်နိုင်မှုတိတိတသာတိုးပါတယ်။
ကမ္ဘာနှင်းစီအစီဈေးကွက်မှာဘူလ်ဂေးရီးယားနိုင်ငံထွက်နှင်းစီအစီက3ပုံ2ပုံလောက်နေရာယူထားပြီးတော့ပြင်သစ်ဂျာမနီဗြိတိန်အမေရိကန်တရုတ်နဲ့ဂျပန်နိုင်ငံတွေကအများဆုံးဝယ်ယူနေကြပါတယ်။နှင်းစီပန်းပင်တွေနဲ့နှစ်ဆင်ချင်ပါတဲ့ကာဇန်လက်နှင်းစီပွဲတော်ကြောင့်ဘူလ်ဂေးရီးယားနိုင်ငံကိုလာလေသူတွေပိုပိုများလာနေပါတယ်။အခု2024ခုနှစ်ဇွန်လ1ရက်နဲ့2ရက်နေ့တွေမှာကျင်းပခဲ့တဲ့ပွဲတော်ကိုလာကြတဲ့နိုင်ငံတကာခီးသွားဧည့်သည်တွေကတော့နှင်းစီခုဆွတ်တရုတ်ပြမှုတွေကနေရိုးရာဝစ်စုံတွေနဲ့ကပြဖြောပြမှုတွေအလှပြစီတန်းလက်လျှောက်ပွဲတွေကိုကိုရိုင်းအနီးကပ်တွေ့မြင်ခဲ့ကြရပါတယ်ရှင်။ကျွန်မစုမြတ်မော်ပ
ါ။နှင်းစီပွဲတော်ကြောင့်ကဘာဒလာခီးသွွားအစီအစဉ်ကနေမဆုမြတ်မော်ကတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်ကတော့ဒီလောက်ပါပဲရှင်။တော်ရရှင်နေနေနဲ့ view မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်တောက်ခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်တယ်လို့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။အခုတော့ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့မက်ခင်လေးကဆက်ပြီးပြောပြပေးပါပါရှင်။
ဂါဇာစစ်ပွဲနဲ့ပတ်သက်ပြီးအစ္စရေးဝန်ကြီးချုပ်ဘက်ဇမင်နက်တန်ယာဟူရဲ့ကင်တွေပုံကိုမကျေနပ်တဲ့ထောင်နဲ့ချီတဲ့အစ္စရေးပြည်သူတွေဟာမြို့တော်ဂျေရုဆလင်မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြသူတွေဟာအစ္စရေးပါလီမန်အပြင်ဘက်မှာဆန္ဒပြပြီးတဲ့နောက်မှာပဲဝန်ကြီးချုပ်နက်တန်ယာဟူရဲ့နေအိမ်ရှိမှာပါသွားရောက်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြသူတွေကတချို့ကတော့လူအုပ်ကြီးတွေကနေခွဲထွက်ပြီးတော့ရဲအတားအစီတွေကိုဖျက်ကျော်ဖို့ကြိုးပမ်းခဲ့ကြပါပဲ။လုံခြုံရေးတပ်ဖွဲ့ဝင်တွေကတော့ဆန္ဒပြသူတွေကိုမိသက်ပိုက်တွေနဲ့ရေတွေနဲ့ထိုးပြီးတော့လူစုခွဲခဲ့ကြပါတယ်။မြန်မာနိုင်ငံမှာထိမ့်သိမ်းခံထားရတဲ့နိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုအီတလီနိုင်ငံ Abiatic Gastro မြို့ရဲ့ဂုံတူးဆောင်နိုင်ငံသားအဖြစ်ဇွန်လ18ရက်နေ့မှာချီးမြှင့်ခဲ့ပါတယ်။အီတလီမြောက်ပိုင်းမီလန်မှာရှိတဲ့အဲ့ဒီမြို့လေးရဲ့မြို့တော်ဝင်ကိုယ်တိုင်ဦးဆောင်ချီးမြှင့်တဲ့ဒီအခမ်းအနားကိုဒေါက်ဆန်းစုကြည်ရဲ့ကိုစားသားဖြစ်သူ Kim Harris ကတက်ရောက်ခဲ့ပါတယ်။ဇွန်လ19ရက်နေ့မှာကြာရောက်မဲ့အသက်89နှစ်မြောက်ဒေါက်ဆန်းစုကြည်ရဲ့မွေးနေ့ကိုဂုဏ်ပြုတဲ့အနေနဲ့ Abiatic Gastro မြို့သူမြို့သားတွေကအခုလိုသူတို့မြို့ရဲ့ဂုံတူးဆောင်နိုင်ငံသားအဖြစ်ချီးမြှင့်ခဲ့တာလည်းဖြစ်ပါတယ်။ထိုင်းပြည်စနစ်ကိုထိခိုက်အောင်အတည်ပြုမှုနဲ့တရားစွဲဆိုခံထားရတဲ့ဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ကိုတရားရုံးကဒီကနေ့အာမခံနဲ့လွှတ်ပေးလိုက်ပါတယ်။ဘရင်စနစ်ကိုထိခိုက်အောင်အတည်ပြုမှုနဲ့စွဲချက်တင်ပြီးနိုင်ပိုင်းတွင်မှာပဲဝန်ကြီးချုပ်ဟောင်းတက်ဆင်ကိုအာမခံနဲ့လွှတ်ပေးလိုက်တာပါ။ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့ရှေ့နေကတော့တက်ဆင်မှာအပြစ်မရှိကြောင်းနဲ့တရားခွင်မှာတင်သွင်းတဲ့အချက်အလက်တွေဟာရှေ့နောက်ကိုက်ညီမှုမရှိကြောင်းကိုသတင်းတောက်တွေကိုပြောခဲ့ပါတယ်။တရားရုံးရဲ့ခွင့်ပြုချက်မရဘဲတိုင်းပြည်ပြည်ပထွက်ခွာခွင့်မရှိဘူးဆိုတဲ့သတ်မှတ်ချက်နဲ့ဒေါ်လာ 13,000 ဘူအာမခံထားပြီးတော့အခုလိုလွှတ်ပေးလိုက်တာလို့ထိုင်းရာဇဝတ်တရားရုံးကပြောပါတယ်ရှင်
။သတင်းစင်စုကရောမိုက်ခင်လီကပြောပြပေးသွားတာပါ။အင်္ဂါကြရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီနေ့ကြအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆူမွန်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cider Homdol နဲ့ John Dryan Dryden တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွှင့်အစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10:00နာရီကနေ 17:00 နာရီမှလည်းတစ်လက်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ View ကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝကြပါစေရှင်။ကျမလေးပါ။